Welcome to the Voice of America in Burmese.
mingla ni de ye asa ma thora shin ni pyo shwin nan ja ba de kya wi american tan ye 2018 khu ne december la 9 ye tanin ngun ni manat khin season ni go american mi law su washington dc myo daw ga ni line lu meter 30-40-48 do ga ni dai yai na sin nan de lo voa ye facebook san min na ga ba dai yai thon lwin pe ni ba de kya ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ပြင်သစ်နိုင်ငံပါရီမြို့ကဆန္ဒပြပွဲအခြေအနေတွေတည်ငြိမ်အောင်ထိ ंछ ုပ်လိုက်နိုင်ပြီလို့ပြည်ထောင်ဝန်ကြီးကပြောပါတယ်အင်ပီရိုဝန်ထမ်းအရာရှိချုပ်ဂျွန်ကယ်လီဟာဒီနေ့ကောင်မှာယာရုကအနားယူရမယ်လို့သမ္မတထရန့်ကပြောပါတယ်ကမ္ဘာညဉ့်ညဉ့်ရရှိဖို့စစ်လက်နက်တွေဖြတ်သိမ်းဖို့လိုအကြောင်းဖုန်တော်ကြီးဒိုင်းလာမာကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမအီတန်စင်နဲ့အတူတင်ပြပေးသွားမှာပါခင
်ဗျာဟုတ်ကဲ့ပါခင်ဗျာကချင်ပြည်နယ်ကအမျိုးသမီးနဲ့မိန်းကလေးငယ်တွေတရုတ်နိုင်ငံထဲမှာဇနီးမယားအဖြစ်အတင်းအကျပ်လက်ထပ်ခံရတဲ့အခြေအနေရှိကြောင်းအစိုးရခန်းစာထွက်ပေါ်လာပါတယ်
။ It's the ongoing conflict and lack of nationality documents in Kachin State and Northern Shan State. If we could address that
ဒီကြောင်းနဲ့ဒီထိုင်းနိုင်ငံမှာရွှေပြောင်းအလို့သမားတွေအစုလိုက်အဖမ်းဆီးခံရတဲ့အကြောင်းနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့တနင်္ဂနွေနေ့မနေ့ကင်းနောက်ဆုံးရနိုင်ငံကသတင်းတွေကိုကိုစောဝင်းလှိုင်နဲ့မအီတန့်စင်တို့ပြောပြပေးပါဦးဗျာ
ပြင်သစ်နိုင်ငံမှာဖြစ်ပေါ်နေတဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေမှာစီမဲ့ကမ်းမဲ့ဖြစ်ပေါ်နေတာကြောင့်တာဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့ပြောဆိုနေကြတဲ့ကြားကပဲအခြေအနေတွေကိုတည်ငြိမ်အောင်ထိန်းချုပ်လိုက်နိုင်ပြီဖြစ်ကြောင်းပြည်ထောင်စုဝန်ကြီးခရစ္စတိုဖာကတ်စတနေကစနေနေ့မှာပြောကြားလိုက်ပါတယ်ပါရီမျိုးကအထင်ကရရှောင်ဇယ်လီဇေးလမ်းမကြီးပေါ်မှာရောင်ပြန်အဝါရောင်အပေါ်အင်ဂျီဝတ်ဆင်ပြီးခြိတက်ဆန္ဒပြနေကြသူတွေကိုတန်ကြက်ကားတွေအကူအညီနဲ့ရဲတပ်ဖွဲ့ကမျက်ရည်ပုံနေနဲ့ပြစ်ခတ်ခဲ့ပါတယ်ပြည်ထောင်နိုင်ငံအတွင်းလူနေမှုစရိတ်တွေမြင့်တက်လာနေတဲ့အပေါ်ခြိတက်ဆန္ဒပြနေကြတာပါမြို့တော်ပါရီမှာခြိတက်ဆန္ဒပြသူအင်အား1000လောက်ရှိမယ်လို့ပြည်ထောင်စုဝန်ကြီးကတ်စတနဲကခန့်မှန်းလိုက်ပြီးဒီလူတွေဟာတနင်္ဂနွေလုံးအတိုင်းတာနဲ့စနေနေ့ကဆန္ဒပြကြတဲ့လူပေါင်း3,500ရဲ့တစိတ်တေတာဖြစ်တယ်လို့ဆိုပါတယ်ဆန္ဒပြသူ1000လောက်ကိုဖမ်းဆီးထိန်းသိမ်းလိုက်ပြီးရဲတပ်ဖွဲ့ဝင်18ဦးအပါအဝင်လူပေါင်း135ယောက်လောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းဝန်ကြီးကတ်စတနဲကပြောပါတယ်ဒီသတင်းပတ်4ပတ်မြောက်အဖြစ်ဇက်တိုက်ဆန္ဒပြနေကြတဲ့အတွက် Eiffel Tower အပါအဝင်နိုင်ငံအတွင်းကကမ္ဘာလက်ခီးတယ်တွေအလာများတဲ့အထင်ကရနေရာတွေကိုအာဏာပိုင်တွေကပိတ်ပစ်လိုက်ပြီးထောင်ပေါင်းများစွာသောလုံခြုံရေးတပ်ဖွဲ့တွေကိုလည်းချထားပါတယ
်။အင်မီရိုဝန်ထမ်းရာရှိချုပ်ဂျွန်ကယ်လီဒီနေ့ကောင်မှာယာတုကနေပြီးတော့နှုတ်ထွက်မဲ့အကြောင်းဒီကနေ့မှာသမ္မတထရန့်ကပြောဆိုလိုက်ပါတယ်။2019ခုနှစ်ဇူလိုင်လကလေးကစပြီးတော့အင်မီရိုဝန်ထမ်းရာရှိချုပ်တာဝန်ယူခဲ့တဲ့ကယ်လီရဲ့နေရာမှာဘယ်သူကိုအစားထုတ်မလဲဆိုတာကိုတော့ထရန့်ကချက်ချင်းပြောဆိုခြင်းမရှိသေးပါဘူး။ဒါပေမဲ့နောက်တစ်ရက်နေ့အတွင်းမှာတော့အစားထုတ်မဲ့သူကိုကြီးညာမဲ့အကြောင်းသမ္မတထရန့်ကပြောဆိုလိုက်ပါတယ်။Philadelphia မြို့ကကြီးတက်ရေးတက်အမေရိကန်ဘောလုံးကစားပွဲကိုတွားကြည့်ဖို့မထွက်ခွာခင်ပါပဲ။တမန်ထရမ့်ကအင်ပီရိုမှာတရားတွေကိုခုလိုကြီးညာခဲ့တာဖြစ်ပါတယ်။ကယ်လီကတော်တဲ့သူအဖြစ်တမန်ထရမ့်ကချီးကျူးခဲ့ပါတယ်။ဂျန်နရီလကျရင်အောက်လွတ်တော်မှာဒီမိုကရက်တွေထိန်းချုပ်တဲ့အခါထရမ့်အနေနဲ့အင်ဆိုင်ရမဲ့စိန်ခေါ်မှုတွေကိုကြိုးပြီးတော့ပြင်ဆင်တဲ့အနေနဲ့ယာတူးနေရာတွေကိုထရမ့်ကရွှေ့ပြောင်းနေရလဲဖြစ်ပါတယ်။လာမယ့်2020တမန်ရွေးကောက်ပွဲကျရင်သူပြန်ရွေးခံရဖို့စီရင်ရေးအတွက်လဲထရမ့်ကဆောင်ရွက်နေတာဖြစ်ပါတယ်။
လက်ရှိပူတွဲစီဦးစီးချုပ်များရဲ့ဥက္ကဋ္ဌမရိန်တပ်ဗိုလ်ချုပ်ကြီးဂျိုးဆက်ဒမ်ဖို့ရဲ့နေရာမှာကြီးတပ်ဗိုလ်ချုပ်ကြီးမတ်မီလီကိုအစာထုတ်ခန့်အပ်သွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအတည်ပြုပြောကြားလိုက်ပါတယ်။ဒီထုချုံပြောင်မြောက်တဲ့ပုဂ္ဂိုလ်နှုတ်ရဲ့တိုင်းပြည်ပေါ်တာဝန်ထမ်းဆောင်မှုတွေအပေါ်သူ့အနေနဲ့ကျေးဇူးတင်ကြောင်းနဲ့ယာဒူးအပြောင်းလဲကိုဘယ်နေ့မှလုပ်ဆောင်မယ်ဆိုတာတော့မဆုံးဖြတ်ရသေးကြောင်းစနေနေ့မနေ့အစောပိုင်းမှာသမ္မတထရမ့်ကတွစ်တာလူမှုကွန်ကတဆင့်ရေးသားခဲ့တာပါ။ဗိုလ်ချုပ်ကြီးမီလီဟာတိုက်ပွဲအတွေ့အကြုံရင့်ကျက်တဲ့စစ်တပ်ခေါင်းဆောင်တဦးဖြစ်တဲ့အပြင်လက်ရှိမှာလည်းကြီးတပ်ဦးစီးချုပ်အဖြစ်2015ခုနှစ်ခရဲကတာဝန်ထမ်းဆောင်နေသူဖြစ်ပါတယ်။အီရန်နဲ့အာဖဂန်နိုင်ငံတွေကတိုက်ပွဲတွေမှာတာဝန်ထမ်းဆောင်ခဲ့ပူးတဲ့ဗိုလ်ချုပ်ကြီးမိုင်လီကိုပူးတွဲစီဦးစီးချုပ်များရဲ့ဥက္ကဋ္ဌအဖြစ်တာဝန်ပေးအပ်ရေးအတွက်အမေရိကန်အထက်လွှတ်တော်ကအတည်ပြုပေးရမှာဖြစ်ပါတယ်။ရေတပ်ဗိုလ်ချုပ်ကြီးဒေးဗစ်ဂိုးဖိုင်းဟာလည်းဒီရာထူးကိုခန့်အပ်ခံရမယ်ဆိုပြီးတစ်ပြေးနေတဲ့အထက်မှာပါဝင်ကြောင်းပင်တဂွန်စစ်ဌာနချုပ်အရာရှိတွေကပြောပါတယ်။ဒါပေမဲ့ဗိုလ်ချုပ်ကြီးမိုင်လီကတော့သမ္မတထရမ့်နဲ့ဆက်ဆံရေးကောင်းမွန်တယ်လို့ဆိုပါတယ်။သမ္မတထရမ့်ကအခုလိုကြေညာလိုက်တဲ့ကိစ္စကိုသူတို့အနေနဲ့သိရှိကြောင်းဗိုလ်ချုပ်ကြီးမတ်မယ်လီအပေါ်သမ္မတကယုံကြည်မှုရှိသလိုသူတို့ကလည်းယုံကြည်မှုအပြည့်အဝရှိပါကြောင်းပင်တဂွန်ပြောခွင့်ရဒုတိယဗိုလ်ချုပ်ကြီးမိုက်အန်ဒူးစ်ကပြောပါတယ်
။ ရီမင်နိုင်ငံရဲ့လူဦးရေရဲ့၃ပုံ၂ပုံဖြစ်တဲ့ရီမင်နိုင်ငံသားတန်း20ဟာစစ်ပွဲကြောင့်စာနာရိတ်ခခက်ခဲတွေနဲ့ရင်ဆိုင်နေရပါတယ်။ရီမင်နိုင်ငံပြည်ပခါကကမ္ဘာအဆိုးရွားဆုံးလူသားချင်းစာနာမှုဆိုင်ရာအကျက်တဲဖြစ်တဲ့အကြောင်းစနေနေ့မှာထုတ်ပြန်တဲ့ကုလသမဂ္ဂစာနာရိတ်ခနဲ့စိုက်ပျိုးရေးအဖွဲ့အစည်း UNICEF နဲ့ကမ္ဘာစာနာရိတ်ခအစီအစဉ် WFP တို့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။စာနာရိတ်ခဆိုင်ရာကောက်ယူထားတဲ့စစ်တမ်းတစ်ခုအရရီမင်နိုင်ငံမှာအငတ်ဘေးဒဏ်ကြုံနေရတဲ့အကြောင်းသတ်မှတ်သင့်မသင့်အဖွဲ့အစည်းတွေကသုံးသပ်သွားမှလည်းဖြစ်ပါတယ်။နိုင်ငံရဲ့လူဦးရေတန်း20ဟာစာနာရိတ်ခမလုံလောက်မှုနဲ့ကြုံနေရပြီးတော့လူဦးရေ 15.6 တန်းဟာလည်းနေ့စဉ်အိပ်ယာထားရတဲ့စားစရာမရှိတဲ့အဖြစ်ကိုကြုံနေရတယ်ဆိုပြီးတော့စစ်တမ်းတွေရာသီရတဲ့အကြောင်းအဖွဲ့အစည်းတွေကပြောပါတယ်။ရီမင်နိုင်ငံတဝန်အထောက်ပံ့အကူအညီတွေပေးနိုင်ရေးတွန်းမြင့်လှုံ့ဆော်မှုလိုအပ်နေတဲ့အကြောင်း WFP ကြီးကဲ David BC ကပြောပါတယ်။ဒီချိန်တိုင်းဆက်သွားရင်တော့ငတ်မမှုကြောင့်မျိုးဆက်တစ်ကလေးငယ်တွေတည်ဆုံပြီးတော့မျိုးဆက်ပြတ်သွားနိုင်တယ်ဆိုပြီးတော့တောင်သူကပြောပါတယ်။စစ်ပွဲကြောင့်အဓိကဖြစ်ရတဲ့ငတ်ဘေးဟာကုန်စင်းတို့အစမတန်တက်သွားတာနဲ့အလုံးလက်မဲ့နှုံများလာတာတွေကအငတ်ဘေးကိုပိုးပြီးတော့ဆွေးရလာစေခဲ့တာပါ။2015ခုနှစ်မတ်လတုန်းကရီမင်ဆွေးရကိုထောက်ခံတဲ့ Sorry ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့က Event ထောက်ခံတဲ့ဟူသီတပုံတွေကိုထိုးစစ်ဆင်ခဲ့ပြီးတဲ့နောက်ပိုင်းပြည်ပခါတွေပို့ဆူလာခဲ့ပါတယ်။ဒီစစ်ပွဲကြောင့်အနည်းဆုံးလူပေါင်း1000တိတ်ဆုံးရပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကခန့်မှန်းထားပါတယ်။စစ်ပွဲကနိုင်ငံစီးပွားရေးကိုအင်မတန်အထိနာစေပြီးတော့2015ခုနှစ်နဲ့ရှင်ရင်စီးပွားရေးက50ရာခိုင်နှုန်းထိကျသွားတဲ့အကြောင်းကမ္ဘာ့ဘယ်စစ်တမ်းကဖော်ပြထားပါတယ
်။ VOA American တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 0483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနိုင်ဝက်မှာလိုင်းလမီတာ190 kHz 1505ရူကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။နိုင်ငံသီးသီးကတိုက်အင်အားတွေဖျက်သိမ်းခြင်းဟာကမ္ဘာညဉ့်ညံရေးအတွက်အဓိကတော့ချက်ဖြစ်တယ်လို့ဝေးရောက်တိဘက်ဘာသာရေးခေါင်းဆောင်ဖုန်တော်ကြီးဒလိုင်းလာမာကစနေနေ့မှာပြောကြလိုက်ပါတယ်စစ်အင်အားတွေဖြတ်သိမ်းနေဆိုတဲ့နေရာမှာလဲနှစ်ဆင့်ရှိကြောင်းနဲ့အဲ့ဒါတွေကတော့စိတ်အတွင်းပိုင်းနဲ့အပြင်ပိုင်းဆိုင်ရာစစ်လက်နက်ပစ္စည်းတွေဖြတ်သိမ်းခြင်းဖြစ်ကြောင်းပြောပါတယ်အိန္ဒိယနိုင်ငံနယူးဒယ်လီမြို့မှာကျင်းပတဲ့ကိုကျင်တရားနဲ့ပျော်ရွှင်မှုဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတဲ့အခမ်းအနားမှာပြောကြတဲ့မင်းကုန်းမှာဖုန်တော်ကြီးဒလိုင်းလာမာကအဲ့ဒီလိုပြောကြလိုက်တာဖြစ်ပြီးအဲ့ဒီအခမ်းအနားကိုအိန္ဒိယလက်အောက်ခံဂျမ္မူးနဲ့ကက်ရှမီးယားပြည်နယ်အုပ်ချုပ်ရေးမှူးဟောင်းAn Vorava တက်ရောက်ခဲ့တာပါ။တိဘက်ဒေသကိုလွတ်လပ်ရေးပေးပါလို့သူ့အနေနဲ့တောင်းဆိုနေခြင်းမဟုတ်ပဲတိဘက်ယဉ်ကျေးမှုကိုအသေးမှပြုပြီးကိုယ်ပိုင်အုပ်ချုပ်ခွင့်ပေးဖို့တောင်းဆိုနေခြင်းဖြစ်ကြောင်းဖုန်တော်ကြီးဒလိုင်းလာမာကပြောပါတယ်။တိဘက်ဒေသကိုတရုတ်တို့က1950ခုနှစ်မှာတင်ပိုက်စဉ်ကငြိမ်းချမ်းသောလွတ်မြောက်ရေးလို့တရုတ်တို့ကအမိပေးခဲ့တာပါ။တရုတ်ရဲ့နေချက်တင်ပိုက်မှုကိုစန့်ကျင်အောင်ကြွမှုမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်ဒလိုင်းလာမာဟာသူ့ရဲ့နောက်လိုက်တင်တဲ့အတူအိန္ဒိယနိုင်ငံကို1959ခုနှစ်မတ်လမှာထွက်ပြေးတင်ဆောင်ခဲ့ပါတယ်။
ဒီကနေ့ဟာ PP ဆိုင်ရာအာဂတိလိုက်စားမှုတိုက်ဖြစ်အနေနဲ့ဖြစ်ပါတယ်။အာဂတိလိုက်စားမှုကြောင့်ကမ္ဘာစီးပွားရေးကို20ဒေါ်လာတန်ပေါင်း 2.6 တန်နှင်းနာရတဲ့အကြောင်းကုလသမဂ္ဂကထုတ်ပြန်ထားပါတယ်။ဒေါ်လာတန်ပေါင်း 2.6 တန်ဆိုတဲ့ပမာဏကကမ္ဘာအတည်ငုံထုတ်လုပ်မှုရဲ့900ခန့်နှုန်းထက်ကျော်ပါတယ်။အာဂတိလိုက်စားမှုဟာအတိုင်းဝိုင်းအားလုံးရဲ့လူမှုစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေကိုဆုတ်ယုတ်စေတဲ့ပြင်းထန်တဲ့ရာဇဝတ်မှုမြောက်တဲ့အကြောင်းကုလသမဂ္ဂကပြောဆိုထားပါတယ်။တနည်းကိုလက်ငွေအနေနဲ့ဒေါ်လာတန်ပေါင်းတသန်းနှင်းနာရတဲ့အကြောင်းစစ်တမ်းတွေကပေါ်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာဆိုရင်အများပြည်သူဝန်ဆောင်မှုလုပ်ငန်းတွေကိုရနိုင်ဖို့ကမ္ဘာလူဦးရေရဲ့၄ပုံတစ်ပုံကလက်ငွေပေးရတဲ့အကြောင်းကမ္ဘာအာဂတိလိုက်စားမှုတိုင်းထွာရေးအဖွဲ့ရဲ့စစ်တမ်းကပေါ်ပြထားပါတယ်။အမေရိကန်အနေနဲ့လည်းဒီကနေ့မှာကြာရောက်တဲ့အာဂတိလိုက်စားမှုတိုက်ဖျက်ရေးနေ့အတွက်နိုင်ငံအားလုံးအနေနဲ့အာဂတိလိုက်စားမှုကုလလှုပ်ဆောင်ချက်တွေမှာပါဝင်တဲ့အပြင်အပြည်ပြည်ဆိုင်ရာအာဂတိလိုက်စားမှုတိုက်ဖျက်ရေးတန်ရေးထံချမှတ်လှုပ်ဆောင်ဖို့လည်းတိုက်တွန်းခဲ့ပါတယ်။အာဂတိလိုက်စားမှုဟာရာဇဝတ်မှုနဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုအားပေးတဲ့အပြင်စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုနှောက်နှေးစေပြီးတော့နိုင်ငံရဲ့ဥပဒေစိုးမိုးမှုနဲ့ဒီမိုကရေစီကိုလည်းများစွာထိခိုက်နိုင်တဲ့အကြောင်းတောက်ကြနေကထုတ်ပြန်တဲ့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။
ကမ္ဘာတဝန်းကဝင်ဝင်နေတဲ့တန်းပြည်တွေကနေပြပမှာသွားအလုပ်လုပ်ကြသူတွေကကိုတန်းပြည်အသီးသီးကိုပြန်ပို့တဲ့ငွေပမာဏဟာ2018ခုနှစ်အတွင်းသိသိသာသာတိုးမြင့်လာတယ်လို့ကမ္ဘာပံရဲ့ရွှေပြောင်းနေထိုင်မှုနဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာအစီရင်ခံစာမှာဖော်ပြထားပါတယ်။ဖွံ့ဖြိုးစနိုင်ငံတွေကိုပြန်ပို့တဲ့ငွေကြေးပမာဏဟာအမေရိကန်ဒေါ်လာ928ဘီလီယံနဲ့ညီမျှတဲ့ 10.8 ခိုင်နှုန်းအထိရှိခဲ့တယ်ဆိုတာမှတ်တမ်းတွေအရသိရှိရကြောင်းကမ္ဘာ့ဘဏ်ကစနေနေ့မှာထုတ်ပြန်တဲ့အစီအခံစာမှာဖော်ပြပါတယ်။ဒီကမ္ဘာလုံးတိုင်းတာနဲ့တိုင်းပြည်အသီးသီးကိုပြန်ပို့တဲ့ငွေကြေးပမာဏကတော့ဒေါ်လာ689ဘီလီယံနဲ့ညီမျှတဲ့ 10.3 ခိုင်နှုန်းအထိရှိလာမယ်လို့ခန့်မှန်းထားပါတယ်။အိန္ဒိယနိုင်ငံကိုအခုနှစ်တွင်ပြန်ပို့တဲ့ငွေကြေးပမာဏဟာဒေါ်လာ80ဘီလီယံရှိခဲ့တာကြောင့်ဒါဟာကမ္ဘာမှာအများဆုံးငွေပြန်ပို့တဲ့နိုင်ငံအဖြစ်နဲ့ရှိနေပြီးသူ့နောက်မှာတရုတ်၊မက္ကဆီကို၊ဖိလစ်ပိုင်နဲ့အီဂျစ်နိုင်ငံတို့အသီးသီးလိုက်နေကြတယ်လို့ဆိုပါတယ်။ဖြန်းမြငွေပြန်ပို့ကဝန်ဆောင်ရေးဟာဒေါ်လာ200ကိုအမြင့်ဆုံး 6.9 ခိုင်နှုန်းအထိရှိတယ်လို့ဆိုပါတယ်
။ PP ဆိုင်ရာအာခရတစကန်အတွက်ကီလိုဂရမ်2500ကျော်လေးတဲ့အားလည်းရာသီလက်ဆောင်ပစ္စည်းတွေကို SpaceX Dragon ကုန်တင်အာခရတယင်ကအောင်မြင်စွာပို့ဆောင်ပေးလိုက်ပါပြီ။ဆက်သွယ်ရေးပြတ်တောက်မှုတွေကြောင့်ဒီပို့ဆောင်မှုနှောင့်နှေးခဲ့ရပါသေးတယ်။မဲခင်ပြန်စုဖလော်ရီဒါပြည်နယ်အရှေ့တောင်ဘက် Cape Canaveral ကနေပြီးတော့လွှတ်တင်ပြီးတော့3ရက်ကြာမှာတော့ဂျိုပတ်လန်စခန်းပေါ်ကို Dragon ရင်ရောက်သွားပြီးတော့ဒီလိုအောင်မြင်မြင်ရောက်နိုင်ဖို့နှစ်ကြိမ်ကြိုးပမ်းခဲ့ရတာပါ။အာဂတာစခန်းအတွက်ဆက်သွယ်ရေးကိုရက်တွေချိုးယွင်းမှုတွေဖြစ်ခဲ့တာကြောင့်ပထမအချိန်မှာအောင်မြင်ခဲ့တာဆိုပြီးတော့ American အာဂတာစူးစမ်းလေ့လာရေး Agency NASA ကနေပြီးတော့ပြောဆိုခဲ့ပါတယ
်။တင်ငွေရီမနဲ့ခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကုဇော်ဝင်းလှိုင်နဲ့မတ်ဤတန်းစင်တို့ပြောပြခဲ့ကြတာပါခင်ဗျာ။အခုတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်သွားပါမယ်။မြန်မာနိုင်ငံကစီအေပတိပခကြုံရတဲ့ကချင်ပြည်နယ်ကအမျိုးသမီးနဲ့မိန်းကလေးငယ်တွေဟာအိန္ဒိချင်းတရုတ်နိုင်ငံထဲမှာဇနီးမယားအဖြစ်အတင်းအကျပ်လက်ထပ်ခိုင်းတာတွေရှိနေတဲ့အကြောင်းအမေရိကန်ပြည်ထောင်စုကသုတေသနလေ့လာချက်အစ်စ်တစ်ခုကဖော်ပြလိုက်ပါတယ်။ဒီပြဿနာကိုဖြေရှင်းဖို့ဒေတာတွေမှာငင်းငင်းရေးဖွံ့ဖြိုးမှုတွေလိုအပ်နေကြောင်းအစိုးရခန်းစားကတိုက်တွန်းပါတယ် AFP သတင်းဆောင်မကိုအခြေခံပြီးကိုအောင်လွင်ဦးကပြောပြမှာပါ
American ပြည်ထောင်စု John Hopkins Bloomberg တက်သူလူလူကျန်းမာရေးဌာနရဲ့သုတေသနလေ့လာချက်အရတရုတ်နိုင်ငံမှာဇနီးမယားဖြစ်အတင်းကျပ်ဗီဇာခံရတဲ့မြန်မာနိုင်ငံကအမျိုးသမီးခန့်မှန်းခြေ9500တိရှိကြောင်းဖော်ပြထားပါတယ်တရင်နောက်ကလေးတယောက်သာယူခွင့်ပြုတဲ့မူဝါဒချမှတ်ထားတဲ့တရုတ်နိုင်ငံမှာအမျိုးသားဥယျာဉ်ထဲအမျိုးသမီးဥယျာဉ်က33သန်းလောက်ယုံနေနေတဲ့အတွက်လူအချက်ကိုဖြည့်ဆည်းဖို့ဒေသတွင်းကမြန်မာလာအိုကမ္ဘောဒီးယားတို့လိုနိုင်ငံတွေကချွတ်တဲ့သူအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုတရုတ်နိုင်ငံသားတွေကငွေပေးပေါင်းသင်းနေကြတာလို့လည်းစီရင်ခန်းစာပြုစုသူ W. Cotland Robinson ကပြောပါတယ်
The high male-female sex ratio and balance. So there's roughly about 120 men per 100 women. So that means roughly 20% of the men don't have a partner.
ဒါမှ調査မညီများမှုကကြီးမားလွန်ပါတယ်။အကြမ်းမြင့်ပြောရမယ်ဆိုရင်အမျိုးသား120မှာအမျိုးသမီး100လောက်ပဲရှိနေတဲ့အတွက်ယခုကအမျိုးသား20ရာခိုင်နှုန်းလောက်ကတွဲစရာမရှိဖြစ်နေပါတယ်။တရုတ်သတို့သမီးမရနိုင်သလိုဆင်းရဲပြီးအသက်လည်းကြီးကျေးလက်မှလည်းနေရဆိုရင်အခွင့်အလမ်းကပိုပြီးတော့တောင်နေပါတယ်။
စင်ရဲချက်တဲမှုပရိပကတ်တွေနဲ့စီပေးတံကတင်းရှောင်ကြရတဲ့မြန်မာနိုင်ငံကအမျိုးသမီးတွေအရဆိုရင်လေတရုတ်နိုင်ငံကအိမ်တောင်ဘက်ကိုရောက်ဖို့မလွယ်တဲ့သူတွေအတွက်အဓိကဈေးကွက်တစ်ခုလိုဖြစ်လာနေတာပ
ါ Well we found under our estimation that several tens of thousands have returned over the last 5 years
ကျွန်တော်တို့ခန့်မှန်းချက်အရလွန်ခဲ့တဲ့9နှစ်အတွင်းပြန်လာကြသူရေတွက်ဟာထောင်ပေါင်းချီရှိနေပါတယ်ဒါကြောင့်လည်းနေဆက်ဖြတ်ကျော်ကူးတန်းနေတဲ့ရေတွက်ဟာအင်မတန်ကိုကြီးမားတယ်လို့ယူဆနိုင်ပါတယ်တနေ့တနေ့ကိုထောင်ထောင်ချီရှိနေပြီးအများစုကလည်းအထောက်အထားမရှိကြပါဘူ
းလူမောင်ခိုးတွေပွဲစားတွေရဲ့ဆွဲဆောင်မှုတွေတစ်ခါတည်းမှာမိသားစုနဲ့ရွာလူကြီးတွေကအတင်းအကျပ်လက်ထပ်ခိုင်းတာတွေကြောင့်အမျိုးသမီးတွေရဲ့စမ်းသပ်မပါဘဲပေါင်းသင်းရတာတွေရှိနေတယ်လို့လည်းအစိုးရခန်းစာကဖော်ပြထားပါတယ်တန်နာဒေသကအမျိုးသမီးတွေအနေနဲ့တရားဝင်အထောက်အထားမရှိကြတဲ့အတွက်ဥပဒေနဲ့အညီအကာအကွယ်မရနိုင်တဲ့အဖြစ်မျိုးနဲ့လည်းရင်ဆိုင်နေကြရတာပါဒီလိုထောင်ထောင်ချီရဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေရင်ဆိုင်နေရတဲ့ပြဿနာကိုဖြေရှင်းနိုင်မှုကတော့လက်နက်ကင်ပိပခတ်တွေအဆုံးသတ်ဖို့နဲ့နိုင်ငံသားအခွင့်အရေးအကာအကွယ်ပေးနိုင်မှုလိုတယ်လို့လည်းအစိုးရခန်းစာပြုစုသူ Robinson ကပြောပါတယ်
It's the ongoing conflict and lack of nationality documents in Kachin State and Northern Shan State.
Kachin ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာပြည်ပခါတွေရှိနေဆဲဖြစ်ပြီးနိုင်ငံသားထောက်ထားဆောင်ရွက်စာတမ်းတွေလည်းပြည်ပစုံစုံမရှိကြပါဘူး။ပြည်ထနာကိုဖြေရှင်းဖို့ဆိုရင်တော့ဒီဒေသတွေမှာငင်းငင်းရေးရအောင်လုပ်ပြီးမြန်မာနိုင်ငံသားတွေဖြစ်ကြတဲ့ဒေသခံတွေအတွက်မျိုးသားမပုံတွေနဲ့စနစ်ကျထုတ်ပေးပြီးတော့သူတို့အခွင့်အရေးကိုခံစား권ရအောင်လုပ်ဖို့လိုပါတယ်။
တရုတ်နိုင်ငံကနေပြန်လာသူတွေနဲ့ထွက်ပြေးလာသူတွေအပြင်တရုတ်နိုင်ငံမှာရှိနေစေမြန်မာနိုင်ငံကအမျိုးသမီးတွေကိုစုံစမ်းမေးမြန်းပြုစုထားတဲ့အစီရင်ခံစာထဲမှာတော့ အမျိုးသမီးတွေကိုအတင်းအကျပ်တသမီးယူခိုင်းတာတွေရှိကြောင်းလည်းဖော်ပြထားပါတယ်။စင်ခန်းစာအတွက်မင်းမြန်ခဲ့သူအမျိုးသမီးတူဟာဆိုရင်လည်းသုံးချိန်တိုင်တိုင်ဇနီးမယားဖြစ်ရောင်းစားခံခဲ့ရပြီးသုံးချိန်စလုံးမှာအတင်းအကျပ်ကလေးမွေးခိုင်းခဲ့တယ်လို့လည်းဆိုပါတယ်။တရုတ်နိုင်ငံသားတွေကိုဇနီးမယားဖြစ်ရောင်းစားခံရသူတွေထဲမှာတော့အသက်ငယ်လေးဈေးကောင်းရလေဖြစ်ပြီးအမေရိကန်ဒေါ်လာ1000ကနေ1000ခွဲလောက်ထိပေးရလေရှိတာကိုလည်းလေ့လာသူတွေတွေ့ရှိထားကြပါတယ်ခင်ဗျာ
။ကိုအောင်လင်းပြောပြသွားတာပါ။အခုလိုမျိုးကချင်မျိုးသမီးတွေဒီခြားနိုင်ငံတွေမှာအတင်းအကျပ်ဇနီးမယားအဖြစ်ဟလာအလုတ်ခံနေရတဲ့အချိန်မှာပဲထိုင်းနိုင်ငံထဲမှာတော့မြန်မာအလုပ်သမားတွေဖန်စီခံနေရပါတယ်။ထိုင်းနိုင်ငံချွန်ဘူရီခိုင်ပတရားမြို့တောင်ပိုင်းကနိုင်ငံသားအများဆုံးနေထိုင်တဲ့နေရာတွေကိုဒီဇင်ဘာ9ရက်နေ့ကထိုင်းရဲနဲ့လာဝကကဝင်ရောက်ဖန်စီရမှာမြန်မာလာအိုကမ်ဘောဒီးယားနိုင်ငံသား60နီးပါးအဖမ်းခံရပါတယ်။အချိန်ဒီအကျိုးကြောင့်ကိုတော့မအေးမှရှင်းပြပါအောင်ဗျာ
။ဖန်စီခံရသူတွေကတော့အလုတ်လုတ်ခွင့်ပါမစ်လုပ်ရမယ့်နေရာနဲ့အလုတ်ကင်လွဲနေကြသူတွေဖြစ်တယ်ဆိုပြီးထိုင်းအနာပိုင်တွေကပြောဆိုပြီးအထောက်အထားမရှိဗီဇာတက်တန်းကျော်လွန်တာတွေလည်းပါဝင်တာပါတရားမဝင်ခိုးဝင်လာသူတွေကိုတော့သူတို့တွေကိုဘယ်သူတွေကခေါ်လာတယ်လဲဆိုတာဆက်လက်စုံစမ်းစစ်ဆေးနေတယ်ဆိုပြီးထိုင်းအနာပိုင်တွေကဆိုပါတယ်တရားမဝင်နိုင်ငံသားတွေဖမ်းဆီးခံရတာနဲ့ပတ်သက်လို့ရွှေပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကတော့အခုလိုပြောပါတယ
်ထိုင်းနိုင်ငံကိုရောက်လာကြတဲ့နိုင်ငံတကာအသီးသီးရောက်လာတဲ့ဟိုနိုင်ငံသားတွေကတချို့ကဟိုတိုးလေးပြည်သားနဲ့လာတယ်လာရင်လည်းစီးပွားရေးလေးပဲသူတို့ကိုအဲတရားမဝင်လောက်ကိုက်နေတာပေါ့ဟိုဘာတွေရောက်နေတာရောက်နေအဲ့လိုမျိုးလောက်ကိုက်နိုင်ရှိသလိုအချို့ကျလို့လည်းဟိုတပတ်တဲ့ဒိဋ္ဌတ်အပူဇာတက်တန်းကျော်လို့မှခိုးဖို့ပြင်းပြနေကြတာရှိတယ်အဲ့ဒါမျိုးတို့ချက်ပြီးပေါ်ထုတ်နေတာပါအဲ့တော့ထိုင်းနိုင်ငံရဲ့ဟိုတက်ကက်ကတော့ဥယျာဉ်မူဝါဒအတိုင်းထိုင်းနိုင်ငံမှာဟိုစစ်ပေါင်းလို့ဒီမှာဟိုဖြစ်ဖြစ်နိုင်ငံသားတွေပဲဖြစ်ဖြစ်တရားမဝင်နေထိုင်မှုတွေလုံးဝဆင်းဆင်းပတ်ပြောင်းတော့လောက်ကိုက်မယ်ဆိုတဲ့ဥဒိစ္စကိုဖော်ဆောင်နေရဖြစ်ပါတယ်ခင်ဗျာ
ပတရားမြို့ဟာနိုင်ငံသားသားခီးသွားတွေအများဆုံးအလဲပတ်လာတဲ့နေရာဖြစ်ပြီးအခုလိုမျိုးဒီဇင်ဘာလမှာဆိုရင်ကဘာလက်ခီးသွားတွေအများဆုံးလာရောက်အပန်းဖြေကြတဲ့နေရာလည်းဖြစ်ပါတယ်။အဲ့ဒီအချိန်မှာနိုင်ငံသားသားတွေအတွက်ဈေးရောင်းကြတဲ့ရွှေပြောင်းလုပ်သမားတွေလည်းအများကြီးရှိနေတာပါ။ဒီဇင်ဘာလ9ရက်နေ့ကတော့နိုင်ငံသားသားလုပ်သမားအများပြားနေထိုင်နေကြတဲ့အခန်းတွဲတွေကိုရဲနဲ့လာဝကအရာရှိတွေကဝင်ရောက်ဖမ်းဆီးကြရမှာမြန်မာလာအိုနဲ့ကမ္ဘောဒီးယားနိုင်ငံသား59ဦးဖမ်းဆီးခံခဲ့ရပါတယ်။ထိုင်းနိုင်ငံအနေနဲ့တရားမဝင်နိုင်ငံသားတွေကင်းစင်ရေးစီမံချက်နဲ့ဂျွန်လကနေစတင်ပြီးအဖမ်းဆီးတွေဇက်တိုက်လုပ်လာခဲ့တာဖြစ်ပါတယ်ရှင်
။ထိုင်းခြေဆိုင် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ VOA အမေရိကန်တန်ကတနင်္ဂနွေနေ့မနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်။မနေ့6နိုင်ခွဲနောက်ပိုင်းမှာကျွန်တော်စနေညကထုတ်လွှင့်ခဲ့တဲ့ VOA ဒိုင်းအိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နှားဆင်ရဖို့ရှိပါတယ်။အခုတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ကိုတင်ဆက်ခြင်းပါတယ်။ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ဖြစ်ပါတယ်။ဒီတစ်ပတ်မှာတော့မြန်မာပြည်ရဲ့စီးပွားရေးနဲ့ငြိမ်းချမ်းရေးကိစ္စတွေမှာတရုတ်ပါဝင်မှုတိုးပွားလာပုံကိုဦးအောင်ခင်ကသုံးသပ်ပြီးတော့တင်ပြထားပါတယ်။
ကျူယူနန်ဂျီနန်ဒန်ဝေးပိုင်လိုက်တရားစတာထုတ်ယူရင်းနဲ့အခြားစီးပွားရေးလုပ်ငန်းတွေမှာတရုတ်အရင်းအနှီးဟာအများဆုံးဖြစ်နေပါတယ်။တရုတ်မြန်မာစီးပွားရေးဈေးညံနဲ့ရန်ဝင်းလမ်းကြောင်းစီမံကိန်းတွေကိုအကောင့်တွေပေါ်တဲ့အခါတရုတ်ရဲ့ယင်းနီးမှုဟာပိုမိုများပါးလာပွေရှိပါတယ်။တရုတ်အရင်းအနှီးများတွေလေယူနန်မြန်မာနယ်စပ်ဒေသတည်ငြိမ်ရေးဟာလည်းတရုတ်အတွက်အရေးကြီးနေပြီဖြစ်ပါတယ်။ဒါကြောင့်လည်းအပြစ်အခရပ်သေးရေးလက်မှတ်မထိုးရသေးတဲ့နယ်စပ်အခြေစိုက်တိုင်းနာတပ်ဖွဲ့ကနပွဲနေပြည်တော်မှာကျင်းပတဲ့ငြိမ်းချမ်းရေးညီလာက27ရာစုပင်လုံကိုတက်နိုင်အောင်တရုတ်ကကြားဝင်ဆောင်ရွက်ပေးပါတယ်။တွာလာရင်းနဲ့လုံခြုံရေးကိုတရုတ်ကတာဝန်ယူတဲ့အတွက်မြောက်ပိုင်းမဟာမိတ်အဖွဲ့ဟာကုမင်ကနေပြည်တော်ကိုအထူးလေရင်နဲ့တွာပါတယ်။ဝမိုင်းလာကိုကမြောက်ပိုင်းရှာကချင်းတာအင်းနဲ့ရခိုင်တပ်ပဝင်းနဲ့မဟာမိတ်အဖွဲ့တွေဇူလိုင်ညီလာကတက်နိုင်တာဟာတရုတ်ရဲ့တင်ရှားတဲ့သံရွက်ချက်တစ်ခုဖြစ်ပါတယ်။ဗမာအစိုးရနဲ့ရောနေသက်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်နဲ့ရောဆက်ဆံရေးအဆင်ပြေဖို့တရုတ်ကအဓိကဦးစားပေးနေပုံရပါတယ်
။တမန်တော်ဦးသိန်းစိန်လက်ထက်ကငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာလေးလာသူအဆင့်လောက်မှပါဝင်ခဲ့တဲ့တရုတ်ဟာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေဆွေးနွေးပွဲတက်နိုင်အောင်ကူညီထောက်ပံ့သူဖြစ်လာတယ်။ငြိမ်းချမ်းရေးဖြစ်စဉ်မှာတရုတ်ပါဝင်မှုတပြေးပြေးကျယ်ပြန့်လာတာနဲ့အတူဩဇာအရှိန်ဝါလဲတက်လာတယ်လို့ခန့်မှန်းကြပါတယ်။ဝါကိုကန့်မိုင်းလာစတဲ့တက်ဖွဲ့တွေကိုရောအစိုးရတက်ကိုရောလက်နက်ပစ္စည်းထောက်ပံ့နေတာတရုတ်ဖြစ်ပါတယ်။ညဉ့်ညံရင်ဖြစ်စဉ်မှာမြန်မာတရုတ်နဲ့တိုင်းသာလက်နက်ကင်တက်ဖွဲ့စတဲ့အကျိုးစီးပွား၃ခုပါဝင်နေလို့ အပြင်လူကိုတရုတ်ကလက်မခံပါဘူး။2013ရောက်မှကုလသမဂ္ဂကိုလေးလာသူအဖြစ်လက်ခံပါတယ်။ကချင်ပဋိပက္ခနဲ့ပတ်သက်ပြီးတရုတ်သဘောထားဟာရှုပ်ထွေးလွန်းတယ်လို့ဝေဖန်ကြပါတယ
်။ကချင်အရေးမှာနိုင်ငံခြားအဖွဲ့အစည်းတွေပါဝင်ပတ်သက်လာမှာကိုတရုတ်ကအလွန်စိုးရိမ်နေပုံရပါတယ်။ဒီဒုက္ခတွေကိုကူညီဆောင်ရွက်နဲ့ကုလသမဂ္ဂနဲ့အပြည်ပြည်ဆိုင်ရာအဖွဲ့တွေမြန်မာယူနန်နေစပ်အထိလာခွင့်မပြုဘူးမြန်မာအာဏာပိုင်နဲ့တိုင်းမှာတပ်ဖွဲ့တွေကိုတရုတ်ကတိုက်တွန်းထားကြောင်းလွန်ခဲ့တဲ့ဩဂုတ်လထုတ် 45 rights အဖွဲ့ရဲ့စာရမ်းမှာဖော်ပြပါတယ်စစ်ဘေးဒုက္ခတွေကချင်းအရတာတသိန်းကျော်ကိုလူသားချင်းစာနာထောက်ထားတဲ့အကူအညီမပေးနိုင်အောင်ဟန်တားသူတွေဟာဗမာအစိုးရတပ်ဗမာအစိုးရနဲ့တရုတ်အာဏာပိုင်ဖြစ်တယ်လို့ဆိုပါတယ်အစိုးရထိန်းချုပ်တဲ့ဒေသကဒုက္ခတွေစခန်းကိုတွားရောက်ကူညီဖို့ကေဇေးအဖွဲ့တွေကတနည်းအတွင်းအချိန်900ကျော်လျှောက်ထားပြီးမြင်900ခန့်လုံးသာခွင့်ပြုပါတယ်တဲ့
ကေဇေးလုပ်ငန်းကိုတရုတ်နယ်စပ်မှာအတိအမှန်မပြုတ်တဲ့အတွက် KIA ထိန်းချုပ်တဲ့ဒေသကိုတရုတ်ဘက်ကတဆင့်တွားရင်အချိန်မရွေးအဖမ်းခံနိုင်ရတယ်လို့ဆိုပါတယ်ကချင်ဒုက္ခတွေနဲ့ပတ်သက်လာရင်မြန်မာနဲ့တရုတ်သဘောထားချင်းတူတယ်လို့ကချင်ကယ်ဆယ်ရေးအဖွဲ့ကယူဆပါတယ်။ KIO ကချင်လူမျိုးရေးအဖွဲ့ရဲ့ဌာနချုပ်ဟာတရုတ်မြန်မာနယ်စပ်ပေါ်ကလိုင်ဇာမြို့မှာအခြေစိုက်ပါတယ်။လိုင်ဇာမြို့တဝက်ဟာတရုတ်ပြည်ဖြစ်ပြီးယူနန်မှာကချင်ကိုဂျင်းဖော်လို့ခေါ်ပါတယ်။ဒါကြောင့်တရုတ်အစိုးရကန်တွယ်ရခက်ခဲတဲ့ပြဿနာတွေထဲမှာကချင်ကိစ္စဟာရှေ့တန်းကပါဝင်နေပါတယ်။တယန်ဇာတထုတ်ယူမှုကြောင့်ချမ်းသာလာတဲ့ယူနန်သားတွေဟာကချင်ပြည်နယ်တစ်ခုလုံးဗမာအစိုးရတက်လက်အောက်ရောက်သွားမှာကိုမလိုလားကြောင်းသိရပါတယ
်။ဒါပေမဲ့ကချင်ပြည်နယ်မတီမငိမ့်ဖြစ်နေရင်တရုတ်အစိုးရစီးပွားရေးဇင်းကြံစီမံကိန်းကိုအကောင့်အထည်ဖော်ရမှာအခက်အခဲအများကြီးတွေ့နိုင်ပါလေ။မြန်မာအစိုးရရောကချင်ကောင်းဆောင်ပိုင်းကိုရောအစဉ်ပြေအောင်ဆက်ဆံပြီးမိမိအကျိုးစီးပွားမြင့်တင်ဖို့တရုတ်အစိုးရရည်ရွယ်နေပုံရပါတယ်။ဒါကြောင့်တရုတ်ဖို့ကတော့တပြည်လုံးအပြည့်အခက်ရဆဲရေးမလိုပါဘူး။အရင်လိုနှစ်ဦးနှစ်ဖက်အပြည့်အခက်ရဆင်းနိုင်ရင်လုံလောက်ပြီးလို့ယူဆဖို့ရပါတယ်။မြောက်ပိုင်းမဟာမိတ်ဟာတရုတ်အာမခံခြင်းနဲ့အပြည့်အခက်ရဆင်းနိုင်မလားဆိုတာစောင့်ကြည့်ရပါလိမ့်မယ်။ရဝင်းလမ်းကြောင်းနဲ့နိုင်ငံစီးပွားရေးဇင်းကြံအတွက်အခြေခံအဆောက်အုံတည်ဆောက်ဖို့မြန်မာပြည်မြောက်ပိုင်းမှာပြည်ငြိမ်အေးချမ်းဖို့လိုပါတယ်။ဒါကြောင့်လည်းငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာကျင်းပနိုင်အောင်တရုတ်ကထောက်ခံအားပေးနေတာဖြစ်ပါတယ်။ဒီတော့အတွင်းလုံဆရာရှိတာကိုဆက်လုပ်ဖို့သာတရုတ်ကအာယုံစိုက်နေပုံရပါတယ်။မူဆယ်မန္တလေးအမြန်ရထားလမ်းဖောက်ဖို့အတွက်လေးတားကြီးလုပ်ဖို့မြန်မာတရုတ်အစိုးရအော်တိုဘာလကသဘောတူလိုက်တာကိုကြည့်ရင်တရုတ်ဟာတစ်ခုပြီးတစ်ခုမလုပ်ပဲအားလုံးကိုတပြိုင်တည်းလုပ်ဖို့ကြိုးပမ်းနေတာသိရှားပါလိမ့်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်။ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုအခုတော့ဒေါ်လာလာတန်းကပို့ချမှာဖြစ်ပါတယ
်ဒီသတင်းပါ English American Style Ganda မှာမြန်မာသတင်းလောကမှာတုံ့နှုံနေတဲ့ idiom အသုံးချို့ကိုတင်ပြပေးမှာမို့ပထမဆုံးတင်ပြပေးမယ် idiom အသုံးကတော့
an olive branch
ဖြစ်ပါတယ်ဆာလုံပေါင်းက ann တခုOLIVE olive BRANCH and olive branch ကတန်လွင်ပြင်အခဲလိုလုံးကောက်ဒိဗေရပါတယ်ရှေးခရစ်ခေတ်ကတန်လွင်ကဲ့နဲ့လုပ်တဲ့ပန်းကုံကိုခေါင်းပေါ်မှာသရဖူဖြစ်အမျိုးသမီးတွေဆောင်းနေရှိသလိုအိုလံပစ်အကစားပွဲတွေမှာအနိုင်ရသူတွေကိုစုချီးမြှင့်တဲ့အခါမှာတန်လွင်ကဲ့နဲ့လှုပ်ထားတဲ့သရဖူကိုစုချီးမြှင့်နေရှိပါတယ်တန်လွင်ကဲ့ကိုရောမအင်ပါယာခင်မာတော့ငင်းချင်ကြီးကလန်းတဲ့တင်ကေတဖြစ်တုံးလာခဲ့ပါလေဂျိုးပြူတကောင်ကတန်လွင်ကက်ကိုခြိထားတဲ့တင်ကေတကတော့ရှေးဥခရိယအနုပညာကနေဆင်းသက်လာပြီးဆက်ရှိရာစုဗြိတိန်နဲ့အမေရိကန်တို့မှာတော့ဒါကိုငင်းချင်ကြီးတင်ကေတဖြစ်အသုံးပြုလာပါလေဒါကြောင့် an olive branch ရဲ့ idiom အဓိပ္ပာယ်ကငင်းချင်ကြီးညလုံးမုန်းထမှုစိတ်တွေကိုပြင်းငင်းကြီးမနှစ်မြို့မှုမကျေနပ်မှုကိုဘေးဖယ်ထားပြီးပြန်လေရင်ကြားစီရေကိုကန္လန္ဒာအတိတ်ကအာဂါဒတွေကိုတင်ပုံးချေတာဖြစ်ပါတယ်ဒီအသုံးကိုနိုဗင်ဘာ30ရက်နေ့ကကွယ်လွန်ခဲ့တဲ့အမေရိကန်ရဲ့40ဦးမြောက်သမ္မတဂျော့ဂျ် H. W. Bush တွေဝါရှင်တန် DC ရှိခရီးယံဘုရားကျောင်းတော်မှာကျင်းပခဲ့တဲ့နိုင်ငံတော်ဇာပနအခမ်းအနားကိုလက်ရှိသမ္မတဒေါ်နယ်ထရမ့်တက်ရောက်ဖို့ကွယ်လွန်သူသမ္မတရဲ့ကျန်ရည်သူမိသားစုကဖိတ်ကြားခဲ့တဲ့အတွက် Washington Post သတင်းစာကြီးက A final journey to DC marked by an olive branch DC ကိုနောက်ဆုံးသွားတဲ့ခီးကိုချစ်ကြည်ရေးကမ်းလှမ်းမှုနဲ့အထိတ်မှပြုခဲ့တယ်လို့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်အကြောင်းကတော့သမ္မတထရမ့်ရဲ့လှုပ်ဆောင်ချက်တွေကိုသမ္မတဘုရှ်မိသားစုကမနစ်သက်ခဲ့လို့ခတ်ခွာခွာနေကြပြီးမယ်လေသူ့ရဲ့နောက်ဆုံးခီးပစ်တဲ့နိုင်ငံတော်ဇာပနအခမ်းအနားကိုတော့ကြည်အေးမှုနဲ့သမ္မတထရမ့်ကိုဖိတ်ကြားခဲ့လို့ဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
The government held out an olive branch to armed groups and agreed to hold ceasefire talks
အစိုးရကလက်နက်ကိုင်တပ်ဖွဲ့တွေကိုငြိမ်းချမ်းရေးကမ်းလှမ်းပြီးအပြစ်ရဆွေးနွေးဖို့သဘောတူခဲ့တယ်လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
The government held out an olive branch to armed groups and agreed to hold ceasefire talks.
ကုဆလေတင်ပြပေးမယ် idiom အသုံးကတော့
keep your cool.
ဖြစ်ပါတယ်စာလုံးပေါင်းက keep keep ကထားတာ your cool your cool ကသင်ရဲ့အေးဆေးမှုဖြစ်ပြီးစစုထုံးရဲ့တိုက်ရိုက်အသေးပဲကသင်ရဲ့အေးဆေးမှုကိုဆက်ထိန်းထားပါဖြစ်ပါတယ် idiom ဆိုရဲ့တော့ဘာအသေးပဲကတော့အခက်အခဲပြဿနာတွေကိုစိတ်ကိုအေးအေးထားပြီးကင်တွေဖြေရှင်းတာဒေါသထွက်စရာဖြစ်တောင်မှတည်တည်ငြိမ်ငြိမ်အိန္ဒိယရရနဲ့ရင်ဆိုင်ဖြေရှင်းတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးကိုကွယ်လွန်သူသမ္မတဘုရှ်နဲ့ပတ်သက်လို့သူသမ္မတတန်း1989နဲ့93ခုနှစ်အတွင်းစစ်အခေကာလဆိုဗီယက်ယူနီယံကြီးပြိုကွဲမှုဗာလန်တိုင်းကြီးဖြိုချမှုကူဝိတ်ကိုအီရတ်အာနာရှင်ဆာရမ်ဟူစိန်ဝင်သိမ်းခဲ့လို့ညွန်ပေါင်းတပ်ဖွဲ့တွေစစ်စင်ရေးကိုဥဆောင်နိုင်ခဲ့မှုစသဖြင့်ကမ္ဘာနိုင်ငံရေးမြင့်ကွင်းတွေမှာအပြောင်းအလဲကြီးတွေကိုရင်ဆိုင်ရမှာသမ္မတဘုရှ်ကအေးစေးတည်ငြိမ်မှုရှိခဲ့တယ်ဆိုပြီး Washington Post သတင်းစာကြီးကပဲ Bush kept his cool as the world caught fire ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီလိုနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John's comments were very insulting butMary managed to keep her cool.
John ပြောဆိုမှုတွေကတိတ်ကိုရိုင်းဆိုင်ခဲ့ပေမဲ့ Mary ကတော့အေးအေးဆေးဆေးအိမ်ဒီနဲ့တုံ့ပြန်နိုင်ခဲ့တယ်လို့ဒီပေရပါတယ်။ဥမာနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ John's comments were very insulting, but Mary managed to keep her cool.
ခုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့
not off the table.
ဖြစ်ပါတယ်စာလုံးပေါင်းက NOT NOT OFF OFF NOT OFF ကအပေါ်မှာပဲရှိနေသေးတာဘေးမဖယ်ဖြစ်သေးတာအောက်ကိုမကျသေးတာဖြစ်ပြီး THE THE TABLE THE TABLE ကဇပွဲဖြစ်ပါတယ်ဇကုချုံရဲ့တဲ့ရိုက်ဒီဘေးကဇပွဲပေါ်ကဖယ်မပြစ်သေးတာဖြစ်ပါတယ် TABLE ကတော့ဒီနေရာမှာဆွေးနွေးပွဲကိုကိုစားပြုတဲ့အတွက်ဒီအသုံးရဲ့ idiom အသေးပဲကတော့ဆွေးနွေးမှုတွေမှာထည့်ပြီးစဉ်းစားပေးနိုင်မဲ့အခြေအနေရှိတာအလားအလာရှိတာကိုဆလိုပါတယ်။တနည်းတော့တခုခုကိုလှုပ်ပေးနိုင်မဲ့လမ်းကိုဖွင့်ထားတာဖြစ်ပါတယ်။ဒီအသုံးကိုသမ္မတထရမ့်ရဲ့ရွေးကောက်ပွဲမဲဆွဲစည်းရုံးရေးမန်နေဂျာဟောင်းပေါ်လ်မန်နဖော့တ်ကရုရှားအင်ချမ်ပီကိစ္စနဲ့ပတ်သက်လို့သူလိန်လည်ခဲ့တဲ့ဆိုတဲ့အကြောင်းဖြောင့်ကျေပေးခဲ့တဲ့အတွက်သူကိုအရေးယူဖို့အချိန်လေးရှိရမှသမ္မတထရမ့်ကသူ့ရဲ့လုပ်ပိုင်ခွင့်အရလူကြီးချမ်းသာခွင့်ပေးဖို့စဉ်းစားပေးနိုင်တယ်လို့ပြောခဲ့တဲ့အတွက်ကြောင့် Fox News ကထရမ့်မန်နဖော့တ် pardonNot off the table. ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ The government said that no option on the peace deal was off the table.
ညီငယ်ကြီးရရှိဖို့နီလာမှန်သမျှကိုလက်ခံဆွေးနွေးဖို့လမ်းဖွင့်ထားတယ်လို့အစိုးရကပြောခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ။
The government said that no option on the peace deal was off the table.
ဒီတွင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
an olive branch, keep your cool, not off the table.
ဒီဖြစ်ကြပါတယ်။နောက်တွင်ပါကုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။လလလာတန်စီစဉ်ပို့ချတဲ့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ခဲ့ရတာပါဒီလိုအင်္ဂလိပ်သင်ခန်းစာကို VOA မြန်မာပိုင်းကထုတ်လွှင့်တဲ့ရုပ်မြင်သံကြားအစီအစဉ်တွေမှာလည်းအပတ်စဉ်တင်ဆက်ပေးနေတာမို့စောင့်မျှော်ရှုစားနေပါတယ်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American အတန်ရဲ့တင်းငွေနေမနေ့ကင်းအစီအစဉ်တွေကိုမနေ့9နာရီအထိလိုင်းနူမီတာ32 kHz 9335လိုင်းနူမီတာ40 kHz 9483ညလိုင်းနူမီတာ48 kHz 6153ညနဲ့လိုင်းလက်မီတာ190တို့အပါတိုးချက်ထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့စနေညကဆွေးနွေးကြတဲ့ VOA တိုင်းရိုက်လေလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်မနက်ဖြန်ဒီဇင်ဘာ10ရက်နေ့ဟာနိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်ပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာလူ့အခွင့်အရေးပေါ်ဆောင်မှုတွေဘလောက်ထိခီးပေါက်နေပါပြီလဲဆိုတဲ့အပေါ်သုံးသပ်သူတွေနဲ့ဒီသောရရှင်ရဲ့အမြင်အမျိုးမျိုးကိုကိုအောင်လွင်ဦးကစီစဉ်တင်ဆက်ဆွေးနွေးထားပါတယ
်။မင်္ဂလာပါခင်ဗျာ။ဒီနေ့တည်းလေးလိုက်စီစဉ်မှာတော့မြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေနဲ့ပတ်သက်လို့ဆွေးနွေးသွားမှာပါ။လာမယ့်တနင်္လာနေ့ဒီဇင်ဘာ10ရက်နေ့ဟာဆိုရင်နိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်သလိုလူ့အခွင့်အရေးကြေညာစာတမ်း290ပြည့်လည်းဖြစ်ပါတယ်။ဆိုတော့ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့အရသာအစိုးရလက်ထက်မြန်မာနိုင်ငံမှာလူ့အခွင့်အရေးကိုကာကွယ်ပေးနိုင်အောင်ဘလောက်ထိစွန့်ဆောင်နိုင်ခဲ့ပြီးပါပြီလဲ။နောက်ဒီမိုကရေစီထွန်းကားရေးမှာဘလို့လူတွေဘလို့အရာမျိုးတွေကဟန်တားဖြစ်နေပါလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်။ပြည်နိုင်ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူတချို့လည်းဒီလိုင်းပေါ်မှာရောက်နေပါပြီ။ကျွန်တော်ပြည်နိုင်ဆွေးနွေးဖို့အတွက်ကိုလူခွင့်ရေးရှင်းနေဖြစ်တဲ့ဦးသိန်းသန်းဦးနောက်ကြားမဒန်းတို့ညီမကြီးခွင့်ရက်ကဒါရိုက်တာမမေစပယ်ဖြူနောက်သတင်းစာဆရာဦးတီယာသူတို့ဖိတ်ခေါ်ထားတာရှိပါတယ်။ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပြည်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့အသုံးသက်ချက်တချို့ကိုအရင်ကြားချင်ပါတယ်။ဆိုတော့ဒီမမေစပယ်ဖြူပဲအရင်ဆွေးနွေးပြပါအောင်ခင်ဗျမြန်မာနိုင်ငံရဲ့ဒီလူခွင့်ရေးအစဉ်တန်းကလက်တလောသုံးသက်ကြည့်မယ်ဆိုရင်ဘယ်အဆင့်မှာရောက်နေရလို့သုံးသက်လို့ရမလဲ။ဟိုရှေ့ကိုတိုးနေလားနောက်ပြန်ဆုတ်နေလားရက်တက်နေသလားရုပ်ရသုံးသက်ပြပါအောင်ခင်ဗျ။
ဟုတ်ကဲ့ကျမတို့ဒီလူခွင့်ရေးနဲ့ပတ်သက်ပြီးတော့တိုင်းတာတဲ့ညှိုးခဲနေတော့အများကြီးရှိပါတယ်ပေါ့နော်အဲ့တော့ဟိုတမ်းမဲ့လေသိတာမြင်တာလွယ်တဲ့ညှိုးခဲလေးတွေရနေတယ်စပြီးကြောကြည့်ရအောင်ပေါ့နော်အထူးသဖြင့်တော့ဒီသတင်းမီဒီယာလွတ်လပ်ခွင့်နဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်တွေဟာဒီအခြေခံလူခွင့်ရေးထဲမှာကျမတို့ကအရေးကြီးတဲ့အချက်တွေဖြစ်ပါတယ်အဲ့တော့လူခွင့်ရေးနဲ့အခြေအနေကိုကျမတို့သုံးသပ်တဲ့အခါမှာသုံးသပ်ရမယ့်အချက်တွေကတော့အများကြီးပေါ့ဒါပေမဲ့လည်းကျမကတော့ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဒီသတင်းမီဒီယာလွတ်လပ်ခွင့်နဲ့တိုက်တာမယ်ဆိုရင်တော့ကျမတို့နိုင်ငံရဲ့အခုလက်ရှိအခြေအနေကအများကြီးပဲအနောက်ကိုပြန်ပြီးတော့ဆုတ်သွားတယ်လို့ပြောကြည့်ပါတယ်ပေါ့နော်ဟိုလောလောလတ်လတ်ကျမတို့ဒီငွေကြမ်းရေးအတွက်အကြောလှှရှားတဲ့သူတွေကိုကျမတို့ထောင်တန်းရောငွေတန်းရောချမှတ်တဲ့ကိစ္စတွေပေါ့နော်မနေ့ရပဲကျမတို့ချမှတ်လိုက်တဲ့ကိစ္စတွေဆိုရင်ကြလူခွင့်ရေးမြန်မာနိုင်ငံမှာရှိတဲ့လူခွင့်ရေးအခြေအနေကိုမီးလောင်ဖိုးပြတဲ့အခြေအနေပါဒီလိုဟိုကချင်စစ်ပေးဒုက္ခတွေတွေအတွက်ဟိုဘယ်လိုပြောမလဲငိမ့်ချမ်းစွာဆန္ဒထုတ်ဖော်တဲ့အရာတွေကိုကျမတို့ထောင်သွင်းအတင်းစားတာတို့ဂံငွေချမှတ်တာတို့ပြီးတော့ဒီ right to information ပေါ့နော်ကျမတို့သတင်းအချက်အလက်ရယူခွင့်နဲ့ပတ်သက်ပြီးတော့လည်းအခုဒီသတင်းတော့ကိုဝါလုံးတို့ကိုကျော်စိုးဦးတို့အဖမ်းခံရတာအပြင်ကျမတို့ဒီ freedom house ရဲ့သတ်မှတ်ချက်ကိုကြည့်နေဆိုရင်လည်းကျမတို့မြန်မာနိုင်ငံကအများကြီးရဲ့အဆင့်မိတ်ကျသွားတာကိုတွေ့ရတယ်ပေါ့အ
ဲ့တော့
သူခွေရလို့ပြောတော့အထူးတော့နေအများကြီးတော့ရှိပါတယ်ပေါ့နော်ဒါပေမဲ့ကျမရဲ့အမြင်ကျမရဲ့ shoot out အရာပြောရမယ်ဆိုတော့ကျမတို့ကရှေ့ကိုတိုးတက်မလာပဲနဲ့အနောက်ကိုပြန်ပြီးတော့ဆုတ်သွားတဲ့အပိုင်းမှာရှိတယ်လို့ကျမကဥစွာပထမဆွေးနွေးချင်ပါတယ
်ဟုတ်ကဲ့ memories value ဆွေးနွေးတာကျေးဇူးပါဆိုတော့ကျွန်တော်ဒီလူခွေရှင်းနေရေးဦးသိန်းတန်းဦးလည်းရှင်းနေပါဆရာဦးသိန်းတန်းဦးခင်ဗျာကျွန်တော်တို့ဒီမြန်မာနိုင်ငံလူခွေအခြေအနေနဲ့ပတ်သက်လို့ရေဝီရကျွန်တော်တို့သုံးသပ်ကြည့်မယ်ဆိုရင်အခြေအနေဟာရှေ့ကိုတိုးနေလားနောက်ပြန်ဆုတ်နေလားရပ်တန့်နေတဲ့အခြေအနေမျိုးလားဆရာသဘောထားပြောပါဦးခင်ဗျာ
ကျွန်တော်လည်းနောက်ပြန်ဆုတ်တယ်လို့ထင်နေရဟိုအခုအခြေအနေတွေကလေ မျိုးပေါ်တဲ့တရင်လက်ခွင့်နဲ့ပတ်သက်တဲ့အပိုင်းတွေနောက်တစ်ခါဟိုဒီလွတ်လပ်စွာထုတ်ပေါ်ဆန္ဒပြတဲ့ကိစ္စမျိုးတွေမှာရည်ယူခါရတယ်နောက်ကျွန်တော်တို့ဒီ right and the net ပတ်သက်တဲ့ပတ်သက်ပြီးတော့လေသမားတွေရဲ့အခွင့်အရေးတွေ access information တွေကိုပတ်ပေါင်းစုံကြည့်ရင်တော့ကျွန်တော်တို့နောက်ပြန်ဆုတ်နေတဲ့အနေအထားလေးတွေကျွန်တော်တို့တွေ့ရတယ်တွေ့ရတော့အခုဒီဖြစ်နေတဲ့ဒီအစိုးရဖွဲ့ရဲ့အနေအထားရဲ့နောက်တစ်ဖက်ကသူတို့ကမဆက်ဆံရင်းနဲ့ပတ်သက်လို့လုံတဲ့ကိစ္စမျိုးတွေဆိုရင်တစ်ဖက်ကိုဟိုကြည့်နေရတော့အထူးသဖြင့်တော့ဒီရေကြီးကကန်ပြီးတော့အဲ့ဒီလိုကိစ္စမျိုးတွေမှာဖိနှိပ်တဲ့အနေအထားမျိုးတွေဖြစ်တယ်။နောက်သတင်းသမားတွေအပေါ်မှာလည်းပဲဟိုဝေဖန်ထောက်ပြတဲ့ကိစ္စမျိုးတွေမှာဆက်ဆက်တိမခံပါဘူးနော်။ဟိုအဲ့ဒါ11 media ဆိုတာသတင်းသမားတို့ကသူတို့ပြောတာအမှန်မှသိချစ်တယ်ဒီလိုအပြောမခံဘဲနဲ့ဒီတော့ဒီဖိနှိပ်ချုပ်ချယ်ပြီးတော့အာဏာရှင်လမ်းကြောင်းလိုက်တဲ့အပြုအမူတွေတွေ့နေရတယ်။ဒါသမရာကြီးကဝင်ပြီးတော့ဆယ်ခဲ့လို့ပေါ့နော်။အဲ့လိုပြောပြမှာရေပုံရဆိုရင်တော့ကျွန်တော်တို့ကနောက်ကိုစုပ်နေတယ်လို့ပြောရမှာပါ
။ဟုတ်ကဲ့ဆရာဦးတင်တော်ဆွေးနွေးရကျေးဇူးပါ။နောက်ကျွန်တော်တို့ဒေသဆရာဦးတရားသွေးလဲရှင်းနေပါတယ်။ဆရာဦးတရားသွေးခင်ဗျာအခုကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ရေဝီရတုံးတက်မယ်ဆိုရင်ကျွန်တော်တို့ကဟိုရှေ့တိုးနေလားနောက်ပြန်ဆုတ်နေလားတန့်နေတဲ့အခြေအနေမျိုးမှာရှိနေလားရှေ့ရဆွေးနွေးသွားတဲ့ပုံကုတ်နှုတ်ဦးစလုံးကတော့နောက်ဆုတ်နေတဲ့အခြေအနေတွေကိုပို့တွေ့ရတယ်ဆိုတဲ့အမြင်တွေကိုပြောသွားပါတယ်ဦးတရားသွေး
။ဟုတ်ကဲ့ကျွန်တော်အမြင်ပြောရတော့ချိန်နဲ့တော်တော်ရှုပ်ထွေးတယ်ဟိုနောက်ဆုံးနေတယ်လို့တော့ကျွန်တော်မခံစားမိဘူးဒါပေမဲ့အချိန်ပြင်းနောက်ကိုပြန်ရောက်သွားနိုင်တဲ့အချိန်လေးလို့ကျွန်တော်ခံစားမိပါတယ်အဓိကပြဿနာတော့ဘာဖြစ်လဲဆိုတော့ဒါလူတွေကအခုကျတော့မှကိုယ်ခွင့်ရေးကိုသိတာတဲ့လူတွေကများလာတယ်ဗောနော်သို့တော်လည်းပဲသူများခွင့်ရေးကိုမသိဘူးကိုယ်ခွင့်ရေးတော့အရင်တော့ကျွန်တော်တို့လူခွင့်ရေးနဲ့ပတ်သက်လာရင်ကိုယ်ခွင့်ရေးကိုဘာမှလည်းမသိဘူးနောက်တစ်ခါကိုယ်ခွင့်ရေးကိုငင်းတယ်ခံရတာရှိရလစ်လူရှုခံရရှိတယ်နောက်တစ်ခါအဲ့ဒီလိုဖြစ်မှမသိဖြစ်ခဲ့တဲ့ကာလတွေရှိခဲ့တာပေါ့နော်အဲ့တော့အဲ့ဒီအချိန်ကာလတွေလည်းကျွန်တော်တို့ခုရှင်းကြည့်မယ်ဆိုလို့ရှိလို့ရှိတော့လူတွေကကိုယ်ခွင့်ရကိုသိလာတယ်သိလာတယ်မကောက်ပိုလဲပိုလဲလိုချင်လာတာပေါ့နော်အဲ့တော့အချိန်တည်းမှာပဲကျွန်တော်ဗာသတိထားမိလို့ဆိုတော့အခုအခွင့်ရကိုပိုသိလာပြီးတော့သူကအခွင့်ရကိုဘောထဲမှာမထည့်တော့တဲ့ဟာမျိုးတွေကျွန်တော်တို့ဒီကာလမှာကြုံရတယ်ဗျအဲ့တော့ဟိုဟိုတော်တော်ပြန်ကြအခုကျွန်တော်လည်းကြားလိုက်တာတော့ကျွန်တော်တို့ဒီနိုင်ငံရေးဘက်မှာနောက်တစ်ခါကျွန်တော်သတင်းမီဒီယာဘက်မှာအခွင့်ရတွေမရရှိရငင်းပဲခံရတာဟိုနောက်တစ်ခါဟိုဟိုတကယ်အမျိုးအစားလိုက်နေပဲလိုက်ပေါ့နော်ဟိုဆက်ဆံမုံဆက်ဆံနေမတူတော့မှဒီဆန္ဒပြခွင့်ကိုတော့မှကျွန်တော်တို့ဒီဒီဒီပြည်ရင်းဆက်နဲ့ပတ်သက်လို့ရှိလို့ရှိလို့ရှိရင်ကျွန်တော်တို့ဒီအဲဆန္ဒပြတာအစားခက်ခဲတာဒီကျွန်တော်တို့ခွင့်ပြုချက်ရဖို့ဒါမလွယ်တာလေးပေါ့နော်ဒါလေးကိုလုံခြုံရေးအကြောင်းပြချက်ပဲဖြစ်နိုင်ငံရေးအကြောင်းပြချက်ကြောင့်ပဲဖြစ်နောက်တစ်ခါလူသားချင်းကြားစီအကြောင်းပြချက်တွေလည်းဖြစ်ပြီးတန်တက်ခံရတာလေတကယ်လက်တွေ့မှာရှိနေသေးတယ်ဆိုတော့ဒီအခြေအနေတွေကတော့တုံ့ယုတ်သွားတာဆက်ကိုကျွန်တော်အမြင်ပြောရရင်တော့ဟိုတော်တော်လေးကိုကျွန်တော်တို့ဒီအရင်ကာလလောက်ရှိကိုအချိန်မီးပြန်သွားနိုင်တဲ့အချိန်နည်းပြလို့ပြောရမှာပေါ့နော်ပြပြချင်းဆုပ်ယုတ်လာဆိုတော့ကျွန်တော်တို့ဆုပ်ယုတ်တယ်လို့တော့မထင်ဘူးတော်တော်လေးကဒီအချိန်နည်းဒီအချိန်မီးမထိန်သိမ့်နိုင်တော့ကျွန်တော်တို့က2020လောက်မှာကျွန်တော်တို့ဒီနိုင်ငံရေးအရာပေါ့အပေါင်းလေးတစ်ခုဖြစ်သွားရင်ကျွန်တော်တို့ကအရင်ကာလကိုတော့ပြန်ရောက်သွားနိုင်တဲ့အနေအထားမျိုးပေါ့နော်ဒုံးကလေးကျွန်တော်ဟိုဖြည်းဖြည်းချင်းနဲ့ဒုံးကနေဆုတ်သွားမယ်ဆိုတော့ကျွန်တော်ခံစားမိတယ်ပါဗျာ
ဟုတ်ကဲ့ဟိုအနေရရှိနေတဲ့အခြေအနေပေါ့လေဆိုတော့ကျွန်တော်ဒီဟိုဆွေးနွေးခွင့်နဲ့ပတ်သက်လို့ကျွန်တော်တို့ဟိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါတယ်တူကတော့ကျွန်တော်ဒီထိုင်းနိုင်ငံကိုတီးလည်မှုကကိုတီးလည်မှုဆွေးနွေးကျင်တာပဲဖြစ်ဖြစ်မေးမြန်းကျင်တာပဲဖြစ်ဖြစ်ဆွေးနွေးမေးမြန်းနိုင်ပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗျကျွန်တော်အနေနဲ့ကတော့ဒီအစိုးရနဲ့စစ်တပ်တို့နော်ဒီမိုကရေစီလို့ပြောနေပြီမဲ့ဒီမိုကရေစီရဲ့တော့ကျွန်တော်တော့မမြင်ဘူးဗျ။ဘာဖြစ်လို့လဲဆိုရင်တော့ဒီမိုကရေစီဆိုရင်တော့လူအခွင့်အရေးချိုးဖောက်ကြမလို့ဘူးเนาะ။ကျွန်တော်တိုင်းဒေသတွေမှာတော့နေရာဝင်ယူတော့เนาะစစ်တပ်တွေတင်ပို့နေတာလမ်းစရာဖောက်ပြီးတော့စစ်တပ်တွေတင်ပို့နေတာเนาะ။နောက်ပြီးတော့လက်နက်ကြီးလက်နက်ငယ်တွေသူတို့တင်ပို့နေတာစားနပ်ပိတ်ပြီးတော့သူတို့အများကြီးတက်နေတာကျွန်တော်တွေ့ရတယ်မှာ။ဒီပစ်ခတ်ဆဲတစ်ခေတ်မှာเนาะ NCA တစ်ခေတ်မှာသူတို့လောက်ဆောင်နေတာကျွန်တော်တွေ့ရတယ်။ဒါကြောင့်မို့ဒီနောက်နောင်ဟုတ်เนาะသူတို့ဆက်လက်ပြီးတော့เนาะလူခွင့်ချိုးဖောက်ကအများကြီးရှိနေတယ်ကျွန်တော်မြင်တယ
်ဟုတ်ကဲ့ကိုသီးလည်းမှဆွေးနွေးရခြေစူးပါအခုကျွန်တော်တို့ဒီဆွေးနွေးပွဲကိုပဲဒီ Facebook ကနေပြီးတော့ဟိုတိုင်းရိုက် comment ပေးနေတဲ့လူတွေလည်းရှိပါတယ်တူကတော့တိုင်းရင်းသားနာမည်ပါပဲသူကတော့ Nokia Gold လူဆိုတဲ့တယောက်ပါသူကတော့မြန်မာနိုင်ငံရဲ့လူခွင့်ရေးချင်းနဲ့နောက်ပြန်ဆုတ်နေတယ်ကျွန်တော်တို့တိုင်းရင်းသားတွေအပေါ်မှာဒီဟိုအစိုးရနဲ့ဒီလက်နက်ကင်အင်အားစုတွေကဟိုနှိပ်ကိုကနိုင်ချင်းနေရရှိပါလေဆိုပြီးသူကမှတ်ချက်ပေးထားပါလေနောက်ထပ်ကျွန်တော်တို့ဒီဆွေးနွေးပွဲကိုစာပေးပို့ပြီးတော့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့လည်းရှိပါတယ်အဲ့ထက်တူကတော့အရင်ဆုံးဒီအမေရိကန်ပြည်တော်စုကမောင်တသနာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗ
ျဒီမိုကရေစီထုံးငါးရဲကိုအဓိကအဟန္တာပြုနေသူတွေကတော့အမျိုးသားရေးကြီးကြော်တဲ့အနေနဲ့ကိုတိုင်ရေးကိုတိုင်ထောက်ခံပြီးအုပ်ချုပ်ရေးအာဏာတွေကိုဖဲ့ယူထားတဲ့စစ်ကောင်းဆောင်တွေနဲ့ဒေါ်လာရေးကြီးကြော်တဲ့အနေနဲ့ငြိမ်းချမ်းရေးကိုမုန်းတီးစိတ်လက်စားချီလိုစိတ်တွေသံသယစိတ်တွေမယုံကြည်မှုတွေနဲ့ရယူလို့စိတ်ပြင်းထန်နေတဲ့လူမျိုးစုလက်နက်ကိုင်ခေါင်းဆောင်တွေကြောင့်လို့ပဲယူဆမိပါတယ်။ တခါနိုင်ငံရေးပါတီတွေရဲ့အားနည်းချက်ကဒီမိုကရေစီအတွင်းကူးပြောင်းရေးအောင်မြင်ချောမွေးဖို့အစိုးရနဲ့ဘယ်လိုပူးပေါင်းဆောင်ရွက်ရင်ကောင်းမလဲဆိုတဲ့စဉ်းစားတွေးခေါ်အကြံပြုကြတာထက်မိမိတို့ပါတီအောင်နိုင်ရေးကိုသာပုံမှုအလေးထားဆောင်ရွက်နေတာတွေကလည်းအဟန္တာဖြစ်နေတယ်လို့ယူဆမိပါတယ်။အစိုးဆုံးကတော့အစိုးရအနေနဲ့ဒီမိုကရေစီရဲ့ကြောရုပ်ဖြစ်တဲ့တရားဥပဒေစိုးမိုးရေးနဲ့တရားစီရင်မှန်တိုင်းတဲမှတ်တည်ငြိမ်အောင်လှုပ်လို့မရအောင်စစ်ကောင်းဆောင်တွေကပြည်ထောင်ရေးနဲ့တရားစီရင်မှန်တိုင်းကိုထိန်းချုပ်ထားခြင်းပါပဲ။အောက်ထွေးအာဏာလဲအပြေအဝမရှိဒီမိုကရေစီစနစ်ကိုအာမခံချက်ပေးထားတဲ့အခြေခံဥပဒေလဲမရှိဥပဒေပြုခွင့်အခွင့်အရေးတွေလဲအကန့်အသတ်တွေကြားတဲ့ကလွတ်လပ်စွာအသင်းအဖွဲ့တွေဖွဲ့စည်းခွင့်ရတာတွေဆွေးနွေးခွင့်ရတာတွေအစဉ်တိုင်ကြားခွင့်မလိုတော့တဲ့ကိစ္စလွတ်လပ်စွာခီးသွွာလာခွင့်ရရှိလာတဲ့ကိစ္စတွေပုံမှန်ငါးညပျောက်သွားတဲ့ကိစ္စတွေဟာထင်ရှားတဲ့လူခွင့်ရေးအကာအကွယ်ပေးရေးစွမ်းဆောင်ပေးနိုင်ခဲ့မှုတွေလို့ပဲယူဆမိပါတယ်
ဟုတ်ကဲ့ဒါတော့ဒီအမေရိကန်ပြည်အောင်စုကမောင်သဒ္ဒနာရဲ့ပေးစာပါဆက်စောကကျွန်တော်တို့ဟိုလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံမှာနောက်ပြန်ဆုတ်တဲ့အခြေအနေတွေရှိတယ်ဆိုပြီးတောထရှင်တွေကလည်းဆွေးနွေးချက်တွေတော်တော်များရှိပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဆက်စောဒီမောင်သဒ္ဒနာရဲ့ထောက်ပြချက်ထဲမှာဒီတိုးတက်မှုအပိုင်းတွေရှိတယ်ဆိုပြီးသူ့အမြင်ကိုသူပြောရတယ်လည်းရှိပါတယ်ဆိုတော့ဆရာဦးသိန်းသန်းဦးခင်ဗျာကျွန်တော်အနေနဲ့ဟိုလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့တိုးတက်မှုအပိုင်းတွေအနေနဲ့ရောပြောနိုင်တဲ့ဟာမျိုးတွေမရှိတော့ဘူးလားဆရာ
ဟိုရှိတဲ့အပိုင်းတွေရှိပါတယ်။ဒါပေါင်းဆိုတော့ဟိုအုတ်ချုပ်နေတဲ့အချိန်ကလူမျိုးစုရောဗျ။လူမျိုးစုရဖြစ်တဲ့အခါကျတော့သူတို့ပေါင်နေကတော့ဒီကိုတက္ကနာကြောတာကိုမှန်တင်းသလောက်မှန်ပါတယ်။သူတို့ပေါင်နေကတော့သူတို့ပေးနေတဲ့ခွင့်ကြီးတွေပေးရတယ်ဗျ။ဒါပေမဲ့ခုနလိုကိုဟိုခေါင်းတခြားကိုတခြားဖြစ်တဲ့အခါကျတော့စိတ်သွားတိုင်းကိုမပါနဲ့။ဥပမာ1950ပြည်နှစ်ရေဝစီမံဥပဒေကိုဒီတန်းဖောက်ပြန်တဲ့ဥတွေမျိုးဖျက်သိမ်းနိုင်တာအမှန်လေဗျ။ငါဒီနိုင်ငံရေးကျင်းသားတွေကအဓိကအားဖြင့်ရည်စူးတဲ့အင်္ဂလိပ်ကသူ့ကိုဆန့်ကျင်တဲ့ဒါတော့နိုင်ငံသားတွေကိုကြည့်စုတဲ့ဒီအရင်းဥပဒေလိုဟာမျိုးကိုဟိုဖြတ်သိမ်းနိုင်တာမှန်တယ်။တို့ရတယ်ပါတက်လာတယ်အဲဒီစာ66ခါကြီးလိုတက်လာတယ်။ငါငါခါဝေးကိုအုပ်ချုပ်သူတွေကိုလည်းငါညီညီချိတ်ရသုံးတာတဲ့အနေထားတွေရှိနေတယ်ကအဖြစ်နေတော့လူခွင့်ကြီးအနေနဲ့ပြောရရင်တော့ခုနကဒီကျွန်တော်တို့ဒီပြည်တွင်းကြီးကြီးနဲ့ပတ်သက်ရင်ပြည်တွင်းဆင်းနဲ့ပတ်သက်ဆက်ဆက်ထိမခံတဲ့နေသားမျိုးတွေဒါပေမဲ့အစိုးရလည်းဒါတော့ကြည့်နေရတာပေါ့ဗျာ။တော့တစ်ဖက်ကဟိုဒါမျိုးလုံးဝအပြောမခံတာအာဒါမျိုးနဲ့ပတ်သက်လို့ဘယ်လိုမှပြင်းလို့ခွင့်မပေးတာဒရင်လက်ခွင့်ဆူရမှာလည်းဟိုဒုံညူကြီးအကြောင်းပြချက်နေပေါ့ဗျာဒရင်တွေဟိုဒီဖိမိတ်တာတွေကတော့ရှိနေတာအမှန်ပဲကြာဟိုကျွန်တော်တို့အခြားကဏ္ဍတွေကပြောလို့ရပါတယ်ကျမ်းမာရေးကိုပညာရေးတို့တိုးတက်တာတွေရှိပါတယ်ကျွန်တော်တို့ခေါင်းအီးအီးထားပြီးတော့ဒါတဲ့လူခွင့်တွေပြောရင်ရတာပေါ့ဗျာတော့ဒီလိုပြောလို့ညလာဖမ်းမှာမကြောက်အောင်ကြာဒါတော့ကိုယ်ဆုံးရဖြစ်တာတို့ရတယ်ခုနလိုဘယ်လိုလားအပ်တဲ့အစိပ်ပိုင်းတွေရှိတယ်တော့သူတို့ကဖိနှိပ်ချုပ်ချယ်မှုတွေလုပ်နေတယ်အဲ့တော့ဟိုအစိုးရရေလို့ပေါ့တိုင်းပြည်ရဲ့မျက်နှာအခြေအနေကတော့ကျွန်တော်တို့အကန့်အသတ်အဟန္တာတွေရှိနေတဲ့အတွက်နောက်ဆုတ်တယ်လို့ပဲကျွန်တော်တို့ပြောရမှာပါ
ဟုတ်ကဲ့မတ်မေစပယ်ကြီးသဘောထားအောင်ခင်ဗျကျွန်တော်တို့ဆက်စောဒီမောင်တဒနာရဲ့ပေးစာမှာတော့သူကတိုးတက်မှုတချို့ရှိနေတယ်ဆိုပြီးသူကထောက်ပြထားတာရှိတယ်ဆိုတော့ကျွန်တော်တို့ကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ဒီအယသအစိုးရလက်ထက်မှာတိုးတက်တဲ့အပိုင်းတွေရှိတယ်ဆိုတာမျိုးပြောနိုင်တာတွေရောဘာတွေများရှိမယ်လို့ယူဆလဲခင်ဗျ
ဟုတ်ကဲ့အဲ့တော့ကျွန်တော်တို့ကအရာခတ်သိရောအကျိုးမြင်နေရတော့မဟုတ်ဘူးပေါ့လေအဲ့တော့ဟိုတိုးတက်ပြောင်းလဲတာတွေလည်းရှိပါတယ်ကျွန်တော်တို့လည်းအဲ့ဒါကိုတော့ထောက်ခံပါတယ်ပေါ့ဥပမာကျွန်တော်တို့အရက်ခတ်လူမှုအဖွဲ့အစည်းတွေအနေနဲ့ပေါ့အထူးသဖြင့်ဒီအမျိုးသမီးခွင့်ရေးနဲ့အမျိုးသမီးများပေါ့အစမ်းဖတ်မှုလှုပ်ရှားမှုတွေကျွန်တော်တို့လုပ်တဲ့အခါမှာအရင်အစိုးရလက်ထက်တွေတုံးကချက်ပေါ့နော်အရင်မြစ်တွေတုံးကချက်တော့ကျွန်တော်တို့လည်းအများကြီးပဲဒီတာဝန်ရှိတဲ့သူတွေရဲ့အားပေးထောက်ခံမှုတွေလိုက်လျောမှုတွေပေါ့နော်အဲ့ဒါတွေကျွန်တော်တို့ပုံမရရှိလာတာလည်းရှိပါတယ်ပြီးတော့ဒီရပ်ထလူမှုဖွဲ့စည်းလို့ပြောတဲ့အခါမှာလည်းအဲကျွန်မအမြင်ကတော့အကြောင်းအရာပေါ့မူတည်ရလို့ဖြစ်ပါတယ်နိုင်ငံရေးနဲ့သက်ဆိုင်တာနိုင်ငံရေးနဲ့သက်ဆိုင်တဲ့ကိစ္စတွေမှာဆိုပြီးပို့ပြီးတော့ဟိုဆက်ဆက်ချင်းမခံဖြစ်ပြီးတော့ပေါ့နော်ဒါပေမဲ့လည်းတိတ်နိုင်ငံရေးအဲနဲ့မနှီးနယ်ဘူးလို့ယူဆတဲ့အကြောင်းအရာတွေဆိုရင်တော့လေဟိုသူတို့လိုက်လျောပေးနိုင်တဲ့အရာတွေလုတ်ပေးနိုင်တဲ့အရာတွေကိုတော့အရင်အစိုးရလက်ချက်ပေါ့အရင်နှစ်တွေထက်တော့ပို့ပြီးတော့မှဟိုလိုက်လိုက်လျော်လျော်နဲ့ကူညီဆောင်ရွက်ပေးတာပဲစံပိုးပေးတာပဲတော့ရှိပါတယ်ဒါပေမဲ့လည်းကျမတို့ကဟိုရှေ့တလန်းတိုးရင်နောက်နှလန်းဆုတ်တယ်လို့ဖြစ်တာပေါ့နော်အဲ့တော့ပြောကြတော့ရှိပါတယ်အဲဒီတီတူလူလူကညှော်လင့်ချက်ကစီးလို့နာဖို့ပေါ့နော်အဲ့တော့ဒါသားတွေအကုန်လုံးကအိုနေချင်းညချင်းနဲ့ဖြစ်နိုင်ဦးဆိုတာကိုကျမတို့နားလည်လက်ခံတော့ကြလဲတစ်ဖက်ကကြတော့အရင်အရင်တုန်းကမဖြစ်ခဲ့တဲ့အခြေအနေတွေမရခဲ့တဲ့လူတွေရဲ့အခြေခံအခွင့်အရေးတွေကိုစောင့်ကျင်းပေးနိုင်လိမ့်မယ်အစိုးရဖြစ်တယ်လို့ကျမတို့အားလုံးကယုံကြည်အားကိုးပြီးတော့ဟိုရွေးကောက်ပြီးနောက်ခဲ့ကြတာကိုအဲ့ဒီခါကျတော့ဒီဟိုမျှော်လင့်ထားသလောက်မဖြစ်တာကိုတော့ကျမတို့က
ဟိုတစ်ဖက်မှာလည်းဝေဖန်ထောက်ပြတယ်ဆိုတာမုန်းလို့တော့မဟုတ်ဘူးပေါ့လေအဲလိုအပ်ချက်တွေရှိနေသေးတာဒီချက်ပို့ပြီးတော့ဟိုကောင်းမွန်ကြောင်းလေးအောင်လုံနိုင်ရဲ့သားနဲ့လုံသိရဲ့သားနဲ့မဖြစ်နေတာတွေကိုတော့ကျမတို့ကဟိုပြောရမှာပဲထောက်ပြရမှာပဲပေါ့နော်အဲ့တော့တိုးတက်ပြောင်းလဲမှုတွေကဟိုခြေတလန်းတိုးတယ်လို့ဆိုနိုင်ပေမဲ့လည်းတစ်ဖက်မှာအဲဒီလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နေတကယ်လွတ်လပ်ခွင့်နေနဲ့ပတ်သက်ပြီးတော့လယ်သမားတို့အလုပ်သမားတို့ကျမတို့အခြားဒီအမေယာတရားစတာနဲ့ပတ်သက်တဲ့အခွင့်အရေးတွေနဲ့ပတ်သက်ပြီးတော့ဆိုရင်တော့အဲဒီမနက်နေ့နေ့ကြိုက်တော့နိုင်ခြင်းမရှိတဲ့အတွက်ကျမတို့ကခြေတလန်းတိုးတိုင်းမမလန်းလောက်ဆက်နေတယ်လို့ဖြစ်တယ်လို့ပဲကျမကလည်းအဲ့လိုပဲဖြစ်ချက်ပြောချင်ပါတယ်
โอเคมามิสเบอร์ดิซุนิยาเจซุบาสကျွန်တော်တို့ဒီမှာซุนิဝဲဒီ Facebook ကနောက်ထပ် match တခုလည်းတွေ့ပါတယ်သူကတော့ Dokin Thefu ဆိုတဲ့ account ပါရှင်မှာသူကတော့ပြောင်းလဲပါတယ်အဟောင်းကိုပြုပြင်နေရတာတော့နည်းနည်းတော့ကြာတာပေါ့ဆိုပြီးသူက match ပေးပါတယ်နောက်ထပ်ကျွန်တော်တို့ဒီ Facebook comment တချို့လည်းရှိပါသေးတယ်မဆုံမွန်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဇောတူနန်းဆိုတဲ့ account ကတော့စားဖားတွေညညွတ်နေသမျှကာလပတ်လုံးလူခွေးဆိုတာရှိမှာမဟုတ်ပါဘူးတဲ့နောက်ကရှင်ရှေ့ကရှုပ်နေမှာပါပဲတဲ့မထွေးဆိုတဲ့အကောင့်ကတော့ပွေ့ပွေ့လင်းလင်းပြောမယ်ဆိုရင်ဒီမိုကရေစီထွန်းကားရေးကိုစစ်အာဏာရှင်လူတစုနဲ့အပေါင်းပါတွေကကိုကိုကျိုးကိုသာကြည့်ပြီးတော့အစွန်းရောက်ဝါဒီတွေကအဟန့်အတားဖြစ်နေတာပါတဲ့ကိုကျော်နိုင်ဆိုတဲ့အကောင့်ကတော့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာအဟန့်အတားဖြစ်နေတာကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပါတဲ့ဒါကိုဘယ်သူမှမပြင်နိုင်သေးပါဘူးတဲ့နောက်တစ်ခုစစ်တပ်ပါတဲ့တိုင်းပြည်ကိုပြက်စီးအောင်စစ်တပ်ကလုပ်နေတာပါတဲ့ဘာကြောင့်လဲဆိုတော့လူမျိုးသုံးတက်ဖြတ်မှုတွေနဲ့ ICC အထိရောက်အောင်လုပ်ခဲ့လို့ NND အစိုးရဘက်ကဘာမှလုပ်လို့မရဘူးဖြစ်နေပါတယ်တဲ့2008ကိုလည်းသူတို့မပြင်ရဲဘူးငြိမ်နေတယ်တဲ့ဒေါ်စုကလည်းစစ်တပ်ကိုမပြောရဲတော့ပြည်သူတွေကဘယ်သူကိုအားကိုးရမှာလဲဆိုတာပြောပါအောင်နဲ့ရှင်
โอเคကျေးဇူးပါနောက်စားတစားတော့ကျွန်တော်တို့ email နဲ့ပို့ထားတာပါဦးတင်ငွေဆိုပြီးတော့အရသာအစိုးရလက်ထက်မှာလည်းလူခွင့်ရေးကာကွယ်ပေးခြင်းနဲ့ပတ်သက်ပြီးတိတ်ပြီးထိရောက်အောင်ဆောင်ရွက်နေတာမရှိဘူးလို့ထင်မြင်ယူဆပါတယ်တဲ့ယူဆတဲ့အကြောင်းကအခြားဘာသာဝင်ရဲ့အခမ်းအနားတွေကိုလိုက်ပိတ်ပင်ပိတ်ပင်တဲ့သူတွေကိုလည်းအရေးယူမှုမရှိလွတ်လပ်စွာယုံကြည်ကိုယ်ခွင့်ခွင့်ဆိုတဲ့လူခွင့်ရေးကာကွယ်မှုမရှိခြင်းတိုင်းသာဒေသအထူးသဖြင့်တိုက်ပွဲများဖြစ်နေတဲ့ဒေသတွေမှာလည်းလူခွင့်ရေးချိုးဖောက်မှုတွေကဇက်တိုက်ဖြစ်နေတယ်လို့ကြားသိရခြင်းတရားဥပဒေစိုးမိုးမှုအားနည်းနေခြင်းကလည်းလူခွင့်ရေးချိုးဖောက်ဖို့အားပေးနေတယ်လို့မျိုးဖြစ်နေခြင်းတို့ကြောင့်လူခွင့်ရေးနဲ့ပတ်သက်လို့အကာအကွယ်ပေးနိုင်မှုအားနည်းတယ်လို့ဆိုရပါမယ်ဒီမိုကရေစီခွင့်ရေးကိုအမျိုးချစ်တာတို့ငါတို့ဘာသာမှငါတို့ဘာသာတို့လူနည်းစုတွေအပေါ်နားလည်မှုမပေးနိုင်တာတို့ငါတို့မှမရှိရင်တိုင်းပြည်ပျောက်သွားမယ်ဆိုတာတွေကအနောက်ရှက်ဖြစ်စေတယ်လို့2008ဖွဲ့စည်းပုံအခြေခံဥပဒေကတော့ဒီမိုကရေစီအဟန့်တာကောင်းကျိုးလို့ထင်မြင်ယူဆပါတယ်ခင်ဗျာဆိုပြီးသူကရေးပါတယ်ဆိုတော့ဟိုသတင်းစာဆရာတူအနေနဲ့ဆရာဦးတရာတို့ရဲ့အမြင်လည်းကြားချင်ပါတယ်ဆိုတော့ကျွန်တော်ဒီမိုကရေစီတိုးတက်ရေးမှာဘာတွေကအဓိကအဟန့်တာဖြစ်နေတာလဲလူလားစနစ်လားတချို့ကတော့အခု2008ကြောင့်လို့လည်းပြောတယ်တချို့ကကြတော့လည်းဒီလိုဟိုအစိုးရတဲ့လူတွေရဲ့ဟိုလောရတဲ့အကြောင်းဆိုပြီးထောက်ပြရလဲရှိဆိုကျွန်တော်စီမှာဖြစ်နေတာကအဓိကအဟန့်တာလူလားစနစ်လား
အဓိကတော့ဗျာဟိုတစ်ခုလုံးလို့ပဲပြောရမှာပဲဒါကြောင့်ကျွန်တော်သဘောအစားပိုင်းမှာကျွန်တော်ပြောတဲ့အခါမှာကျွန်တော်တို့ရဲ့အခြေအနေရှုပ်ထွေးနေရဆိုတာကဒါကိုပြောတာဗျာဘာလို့ဆိုတော့ဒီစာအုပ်အသေးကြီးပေါ့နော်2008အခြေခံဥပဒေရလဲသူကအဲဒီပိုစီအခွင့်အရေးတော်တော်များပေးထားတယ်ဗျာတော့ပြန်ပြီးတော့ပိတ်ထားတဲ့အပိုင်းတော့ရှိတာပေါ့တော်လည်းတော်တော်ပေးထားတယ်ပြီးရင်ကျွန်တော်တို့အခုအုပ်ချုပ်နေတာဒီမိုကရေစီအစိုးရတကတစ်ချိန်လုံးကျွန်တော်တို့ဒီမိုကရေစီအတွက်အတိုက်ခံလုပ်ခဲ့တဲ့ကျွန်တော်တို့ဒါဒီမိုကရေစီခေါင်းဆောင်တော်အောင်စန်းစုကြည်ကိုယ်ဦးစီးဦးဆောင်လုပ်နေတဲ့ကျွန်တော်တို့အဆိုရပါတော့ဆိုတော့ဒီလိုအခြေအနေမျိုးမှာဒီခွင့်နဲ့ပတ်သက်လို့အခုလိုမေးခွန်းထုတ်စရာရှိတာကဘာကြောင့်လဲဆိုတဲ့ခါကျွန်တော်စီစစ်ခါကျွန်တော်ခုလုံးရှိတယ်ဘာဖြစ်လို့လဲဆိုတော့လူကလည်းတပ်တနာကိုကျွန်တော်တို့ဒီဆုံးချုပ်မှုတွေလူတွေရဲ့မျက်နှာမှုတွေလူခွင့်ရေးဆိုင်ရာမျက်နှာမှုတွေနဲ့ပတ်သက်ပြီးတော့ဟလာဟိုအမကံပြီးရက်ဒီရမယ်ကျွန်တော်တို့ဒီဟိုကျွန်တော်တို့တရားရုံးလို့ဟာမျိုးတာလူအဟောင်းတွေနဲ့ဖွဲ့စည်းထားတာဆိုတော့သူတို့ကအစ်မက်ထားစားမှုတွေရှိတဲ့အခါကျတော့ကျွန်တော်တို့အခွင့်အရေးဘက်ကနေမရနိုင်ဘူး။ဘွေတို့အာနာတို့ဘက်ကလည်းသူတို့ကရက်တည်နေတယ်။ဒီလိုအောက်ဦးတွေဒီလိုအခြေခံအောက်ဦးတွေကလည်းကျွန်တော်တို့ဒီဟိုပေါ်တော့ဒူဟောင်းတွေဖီးတင်ထားတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီလူတွေရဲ့အခွင့်အရေးတွေဘက်ကနေပြောမရက်တည်နိုင်ဘူး။အခွင့်အရေးပေါ်မှာစံချိန်စံညုံတစ်ခုပေးတာဒီမိုကရေစီစံချိန်စံညုံနဲ့ညီရက်တည်နိုင်တာမျိုးမရှိတာလေဒါတာသကတစ်ခုပေါ့နော်။ဆိုတော့နောက်ပြဿနာတစ်ခုကကျွန်တော်စိုးရိမ်ပြီးတဲ့အမှန်စိုးရိမ်ပြီးတဲ့ချက်တစ်ခုကပါလဲဆိုတော့ဒီဟိုဒီလိုစီအချိန်မရွေးကျွန်တော်တို့ဟိုဆွဲထားလိုက်နိုင်တဲ့အယူအဆတစ်ခုကအချိန်တစ်ချိန်မှာသူအပြန်အားကောင်းအောင်ကြိုးစားလာတယ်အဲ့ဒါဘာလဲဆိုတော့အမျိုးသားအရေးပဲဒီတိုင်းပြည်ရဲ့ဒီလွတ်လပ်ရေးခလာအမျိုးသားအချိုးစည်းဘွားစီဒီမိုကရေစီစက်ပေါ်အရေးကြီးတယ်ဆိုတော့အယူအဆပြက်ကတစ်ခါတစ်ခါမပြန်ကောင်းထောင်လာတယ်ကျွန်တော်အထူးသဖြင့်အခုလိုမျိုးရခိုင်ကိစ္စလိုမျိုးနိုင်ငံတကာနဲ့ဖြစ်တဲ့အချိန်မျိုးမှာဒီမိုကရေစီကဒုတိယခလာတိုင်းပြည်ရဲ့လွတ်လပ်ရေးအထောက်အကူအာဏာပထမဆိုတဲ့အိုင်ဒီယာကိုပြန်ပြီးထိုးတင်လာဒါကကျွန်တော်တို့အားလုံးကိုဒီမိုကရေစီကိုအမှန်ချင်းချောင်းနဲ့ချင်းချောင်းမှုတည်းရရှိနေတယ်ဆိုတော့ကျောင်းမယ်ဆိုလို့ရှိလို့ရှိလို့ရှိရင်ကျွန်တော်တို့လူခွင့်ရနဲ့ပတ်သက်လို့ကစိတ်မအေးရသေးဘူးအာမခံချက်မရှိသေးဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့စနစ်ကြတဲ့အာမခံချက်မပေးကြရလို့လူတွေကလည်းကျွန်တော်တို့ဆော့ပြီးဒီမိုကရေစီလူအခွင့်အရေးတွေစံချိန်စံညုံနဲ့ညီတဲ့အခွင့်အရေးတွေကို ရမှဖြစ်မယ်လို့ခံယူတဲ့လူတွေကတကယ်နေရာတွေမှာမရှိဘူး။တရားစီရင်ရေးအုပ်ချုပ်ရေးဟလာကျွန်တော်တို့ဥပဒေပြုရေးတွေမှာခိုက်လုံလုံလောက်တော့မရှိတဲ့အတွက်ကြောင့်မလို့ကျွန်တော်တို့လူရောစနစ်ရောအာမခံတဲ့အတွက်ကြောင့်မလို့အချိန်ကြီးကျွန်တော်တို့နောက်ကိုပြန်ရောက်သွားနိုင်တယ်။ချိန်ကြောင့်မူရှိရဲဆိုတာကျွန်တော်တို့မြင်နေရပါတယ်။
ဟုတ်ကဲ့ကိုတရားသွေးဆွေးနွေးရအကျေစုပါဆိုတော့ဒီမှာကျွန်တော်တို့ဒီဒေါက်တာရှင်တယောက်က Facebook ကနေမက်ချက်ပေးထားတာတခုလည်းတွေ့ပါတယ်ဆိုတော့ Docking AA မူတဲ့သူကတော့စနစ်တစ်ခုကိုချုပ်ကန်ထားတဲ့လူတွေကြောင့်အဟန်တာဖြစ်နေတာပါဆိုပြီးသူကမက်ချက်ပေးပါတယ်ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ email ပေးနဲ့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တယောက်လည်းရှိနေပါသေးတယ်ဦးလာထွန်းတကုံမျိုးတစ်ခဲ့ပေးစာပါနန်းလောင်မဲ့ဖတ်ပြပေးပါအောင်ခင်ဗ
ျစနေစကပိုင်းမှာကျွန်တော်လည်းဆွေးနွေးပြရစေလူအခွင့်အရေးနေ့ဟာအခုနှစ်80ပြည့်ခဲ့ပြီးကျွန်တော်တို့မြန်မာနိုင်ငံမှာ1988ခုနှစ်ရှစ်လီလုံအရေးတော်ပုံကာလဒီဇင်ဘာလ10ရက်နေ့ဒီငိမ့်အဖွဲ့ချုပ်မှာပထမဆုံးအကြိမ်ဖြစ်ကျင်းပခဲ့တာဟာလည်းအခုအနှစ်30ပြည့်ခဲ့ပါပြီ။ပြန်ကြည့်ရင်မြန်မာနိုင်ငံလူအခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂမှတရားဝင်စုံစမ်းအရေးယူကိန့်ရေးပနာမစုံစမ်းရေးပြုလုပ်ဖို့မစ်ဆာရာကိုအိုကာတာလာရောက်ခဲ့တဲ့1992ခုနှစ်ကနေအခုဆိုရင်နှစ်ပေါင်း28နှစ်တိုင်ခဲ့ပါပြီ။1992ခုနှစ်ကစလို့28နှစ်ကြာအထူးကိုယ်စားလှယ်ပေါင်း9ယောက်ကလူအခွင့်အရေးကော်မရှင်တွေနဲ့အထွေထွေညီလာခံကိုတင်ပြအစီရင်ခံစာတွေဟာစာမျက်နှာထောင်နဲ့ချီအောင်ရှိနေတာပါဒီကနေ့နောက်ဆုံးအခြေအနေကတော့အားလုံးသိတဲ့အတိုင်းမြန်မာထိတ်တန့်စစ်ကောင်းဆောင်တွေကိုလူသားအပေါ်ကျူးလွန်တဲ့ဆွဲချက်တွေနဲ့နိုင်ငံတကာရာဇဝတ်တရားရုံးတင်တရားစွဲဖို့ပြောဆိုလုပ်ကိုင်နေတာတွေထွက်ပေါ်လာတဲ့အထိဖြစ်လာနေတာပါအထင်ရှားဆုံးက1980ဂျနီဗာပြတ်တမ်းချက်ဖြစ်တဲ့အယက်သားတွေအပေါ်အတုံးမပြူရလို့ပိတ်ပင်ထားတဲ့မီလောင်ပုံမီဆုံဖြူပုံတွေတုံးပြီးငြိမ်းချမ်းစွာတပိတ်စကန်ဖွင့်ဆန္ဒပြတဲ့တန်ဃာတော်တွေကိုပြစ်ခတ်နိုင်နေမှုကြောင့်တန်ဃာတော်တရားကျော်မီဆုံဓာတ်လောင်ကျွမ်းမှုပြင်းထန်စွာခံစားရတဲ့လက်ပရောင်းတော်ဂျီနီစီမံကိန်းအရေးအခဲမှာနောက်ဆုံးကတော့အရင်စစ်အမြင့်မြေကဆိုတဲ့အတိုင်းစစ်အာဏာရှင်စနစ်ဆိုးနဲ့စစ်အာဏာရှင်တွေပါပဲတရားဥပဒေမှာတော့ပြစ်မှုမြောက်ဥပဒေအရတာဝန်ရှိမှုမှာပြုလုပ်မှုနဲ့ပြက်ကွက်မှုနှမျိုးစလုံးဟာရဇဝတ်ပြစ်ဒဏ်ထိုက်တဲ့ဥပဒေအခြေခံသဘောရှိတာမို့စစ်ဖက်ရောအရက်ဖက်ပါဥပဒေအရတာဝန်ရှိလာမှာဖြစ်ပါကြောင်းပြောချင်တာပါပဲဗျာ
။ဟုတ်ကဲ့ဒါကတော့ဦးလာထွန်းတကုံမျိုးသက်ကပေးစာပါ။ဆိုတော့သူ့စာထဲမှာစင်နာရှင်မွေစိုးကအဓိကတရားခံလို့ဆိုရင်လည်းဟိုသူထောက်ပြတာတခုကစိတ်ဝင်စားစရာကောင်းပါလေ။တချင်ချင်းမှဒီအရက်သားဆိုးအနေနဲ့လည်းပဲတာဝန်ခံရဆရာတွေရှိလာနိုင်တယ်ဆိုတာကိုသူထောက်ပြပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးသိန်းသန်းဝေကျွန်တော်ဒီဖြစ်သမျှဒီစစ်တပ်နဲ့ဖွဲ့စည်းပုံပုံကိုပဲကျွန်တော်တို့ပုံချနေလို့ဖြစ်နိုင်မှာမလားဘာဖြစ်လို့လဲဆိုတော့အခုဘောပဲဒီအရသာအစိုးရနဲ့ဒီအစိုးရဦးဆောင်နေတဲ့ဟိုဒေါ်ဆန်းစုကြည်ပေါ်မှာနိုင်ငံတကာရဲ့သဘောထားအမြင်တွေကလည်းတိတ်ကောင်းလာတာမဟုတ်ဘူးဆိုတော့အားလုံးလည်းသိပါတယ်ဆိုတော့ဒါကိုအစိုးရအနေနဲ့ဘလို့ရင်ဆိုင်ဖြစ်ရှင်းနိုင်တဲ့နည်းလမ်းတွေများရှိမလဲဆရာဦးသိန်းသန်းဟု
တ်ကဲ့ဗျာဟိုကြီးပုံရတော့ကျွန်တော်ဒီဟိုတရားသေးကိုကုလားတုံတကူကလားတုံတော့သဘောတူပါမှာပါ။ဟိုစစ်အာဏာရှင်စနစ်ကောလူတွေရောပေါ့နော်။ဒါကလူတွေရောကြောင့်ဖြစ်တယ်။အဲ့တော့ရတဆူကတော့သူဝက်ကသူအဆူရဖြစ်တဲ့အခါကျတော့စာဝင်ခန်းနေရတာပေါ့နော်။ဒါပေမဲ့ကျွန်တော်တို့ဒီမှာဖြစ်ပေါ်နေတဲ့ထူးခြားတဲ့အခြေအနေတွေရကြတော့ခုနလိုပြည်ရေးတို့စာဝင်ရေးတို့ဒေသရေးတို့ဆိုရတဆူကမတုံ့နိုင်မဖြစ်နိုင်တဲ့အခြေအနေတွေရှိတဲ့အခါကျတော့အကုန်လုံးကိုလည်းပဲကိုကျွန်တော်နိုင်နိုင်နေနေကိုကဲနေနေနေထားတော့မရှိဘူးသူရကသူကရွေးချယ်တင်ရောက်ခံထားတဲ့အစိုးရဖြစ်တဲ့အတွက်ကြောင့်မို့လို့အင်တာလိုက်တော့တာဝန်ရှိတာပေါ့ဗျာခုနပြောခဲ့တဲ့ဟိုကိုတရားသွေးကြိုးတူပဲ2008ဘွယ်စည်းပုံအခြေခံဥပဒေကြီးကတော့ဒီကျွန်တော်တို့ဒီလူခွင့်ရင်းတဲ့ဒီမိုကရေစီအတွက်တကယ်ကိုစုညောင်းခလုတ်ကပင်အကြီးကြီးပါပဲဒါကြီးကိုမဖယ်ရှားနိုင်တဲ့ကြာကျွန်တော်တို့လုံလောက်တဲ့ယာနှုံးပြီတော့ကျွန်တော်တို့ဒီလိုကြီးနဲ့လူခွင့်မရနိုင်ဘူးအဲ့ဒီလိုပဲအခုအစိုးရတက်တက်ကကျွန်တော်တို့ဒီလေးလေးတော့ရှိရထွေထွေအုပ်ချုပ်ရေးဌာနတို့အရေးကြီးတဲ့ဌာနဆိုင်ရာတွေပေါ့ဗျာအသီးသီးတွေမှာငိုတွေကငိုတပြင်းစမန်တပ်သားတွေတချို့တလန်နောက်ချန်တဲ့လူတွေရှိကြတာဗျာနော်အဲ့ဒီလူတွေရဲ့နှလုံးသားထဲမှာဟိုမလွဲမချောင်သားလို့ဒီအစိုးရတက်ဟိုလုပ်နေရမယ်သူတို့သစ္စာခံတာအရင်ဆက်ရတဲ့ဆက်စနစ်ကိုသစ္စာခံနေကြတာအဲ့ဒါအပြင်ခုတတယောက်ပြီးတယောက်ထပ်ခံနေရတာလည်းပဲဟိုတိတ်မကင်းရမကင်းကြောင်းနေပြီးဖြစ်တော့ကျွန်တော်ရင်းလေးစရာဖြစ်တာပေါ့ဗျာအဲ့တော့လူပုဂ္ဂိုလ်ရလည်းပဲတချို့ကိစ္စရတည်းဟာကျွန်တော်မယုံတင်တာဖြစ်တယ်ဗျာအစိုးရကိုအကြည့်ညွတ်ပြသွားအောင်အတိအပြည့်ဆက်အောင်တမင်လုပ်နေသလားလို့ယူဆရတယ်အဲ့တော့ခမမေးရမေးခွန်းချုပ်ပြောလို့ရှိရင်စနစ်ကောလူကောမကောင်းဘူးเนาะအဲ့ဒီမှာအရသာစုဝင်တဲ့ကြတော့ဒါကိုကြော်တော်နိုင်စုံမရှိသေးဘူးလုပ်မယ်ဆိုရင်တော့သမရကကြော်တော်နိုင်တဲ့အာဏာတွေပေါ့ဒီမှာကျွန်တော်ကပေးထားတယ်ရေပုံကရှိတယ်ဗျဥပမာ58ရသမရဟာအထွတ်ထိပ်ပုဂ္ဂိုလ်ဖြစ်တယ်เนาะပုဂ္ဂိုလ်ဖြစ်တယ်တရားကို99ကကြီးအရာကျွန်တော်တို့နိုင်ငံတော်သမ္မတဟာစက်အားလုံးရဲ့အကြီးအကဲဖြစ်တော့သူလုံနိုင်တဲ့အခွင့်အာဏာတွေသုံးနိုင်တာတွေရှိနေရပုံမှန်200နှစ်တော့ပါလို့ပုံကအသက်ဖွဲ့စည်းတာလို့ဒါတွေကလည်းပဲအနိုင်ငံရေးပြဿနာပဲဘလောက်သူတည်ခွင့်ရှိတယ်တစ်ဖက်ကဘလောက်ထိလက်ခံမလဲဆိုတော့နိုင်ငံကြီးကခြေကြီးရတွေရှိတဲ့အခါကျတော့ဥပဒေသဘောအရတော့ဒီအစိုးရဟာအခုက သူကအတင်းနဲ့ထင်တဲ့နဲ့တည်တက်လာတာမဟုတ်ဘဲနဲ့လူလူကမင်းနဲ့ရွေးကောက်ပင်ရောက်ထတာဖြစ်ပြီးတော့တွေ့ဝိုက်ပြီးတော့ဟိုတာဝန်ရှိနေရတဲ့အနေအထားမျိုးဖြစ်တယ်လို့ကျွန်တော်ပြောပါမှာ
Okay ဆောင်းသင်တန်းဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဒီအချက်အနေနဲ့ကျွန်တော် members ပဲ view ရဲ့ဟိုဆွေးနွေးချက်ကိုလည်းကြားကြပါတယ်လက်တလုံးတစ်ခုရှိတာကျွန်တော်ဖွဲ့စည်းပုံပြင်ဖို့ဆိုတာလည်းပဲဟိုဟိုတော်တော်နဲ့ဖြေဦးမှာမဟုတ်သေးပါဘူးနောက်တစ်ခုကဒီလူခွေချုပ်ဖောက်မှုတွေနဲ့ဆက်နွယ်နေတဲ့ဒီငင်းငင်းကိစ္စလည်းချက်ချင်းလငယ်အကောင့်ထဲပေါ်အောင်မဲ့အခြေအနေမှာမရှိပါဘူးဆိုတော့ဒီလိုအခြေအနေမှာလူခွေအခြေအနေတွေတိုးတက်အောင်လှုပ်တင်တာလုံးနိုင်တာတွေဘာတွေများရှိမယ်လို့ members ပဲ view လို့မြင်လဲခင်ဗျဟု
တ်ကဲ့ဒီကရမ်းမှာလို့ဖက်ဒရယ်ဒီကဥပဒေပြင်လာတော့ငွေကြေးဖြစ်တယ်လို့လို့ပေါ့အရန်ခက်ခဲရှုပ်ထွေးပြီးတော့ဟိုထိဖို့ကင်ဖို့ခက်တဲ့အရာတွေကိုမလုပ်နိုင်တာကိုကျမတို့ကဟိုထားပါတော့ပေါ့နော်ဒီနိုင်ငံပြင်းမှာနေထိုင်တဲ့နိုင်ငံသားအဖြစ်အတိမတ်ပြုမခံရတဲ့သူတွေကိုမပြောပါနဲ့အောင်နိုင်ငံသားတွေဖြစ်တဲ့တိုင်းရင်းသားတွေနိုင်ငံသားအခွင့်အရေးအပြည့်အဝမရနေရဘူးဟိုတော့မှကျမတို့ဒီဒီသူကရွေးကောက်တင်တာခါတယ်ဒီသူအစိုးရကလုံးမပေးနိုင်တာမျိုးကြတော့တော်တော်လေးဟိုရုပ်ဆိုးတဲ့ကြီးတန်တယ်ကိုကျမတို့ကမြင်နေပေါ့ဥပမာပြောရမယ်ဆိုရင်ဒီစစ်ပေးဆောင်ဒုက္ခတွေရဲ့အခြေခံကြတဲ့စာဝတ်နေရေးဆိုတာဒါဆိုကြည့်လို့အခြေခံဥရလည်းပြင်းပြမလို့ငင်းကြေးဖြစ်စဉ်ဟိုသူ့ဟာသူရှေ့တိုးတိုးနောက်ဆုတ်ဆုတ်ဥပမာလည်းပြောရမယ်ဆိုရင်ဒီစစ်ဆောင်ဖြစ်တဲ့ပရိပခတွေတောင်းပေါ့နော်ဟိုဈားရရနေဈေးစားပြီးဖြစ်ရတဲ့ဒုက္ခတွေအပြစ်နဲ့ပြည်သူတွေရဲ့အခြေခံစားဝတ်နေရေးကိုတောင်မှအစိုးရအနေနဲ့လုံလောက်အောင်မဖြေရှင်းပေးနိုင်တာတွေပြီးတော့အဲ့ဒီလိုဒုက္ခတွေကိုလူသားချင်းစာနာထောက်ထားမှုအပူကြီးတွေပေးနိုင်ဖို့အတွက်ကိုဒီစစ်တပ်ကနေပြီးပိတ်ပင်တားဆီးထားတာတွေကိုလည်းသူတို့ကကြော်လွန်ပြီးတော့မလုပ်ပေးနိုင်တာတွေကြတော့အယုတ်ဆိုးအကြီးတန်းတော့နေပေါ့နော
်ပါဝင်ဆွေးနွေးပေးတဲ့မမေစပဲဖြူဦးသိန်းတန်းဦးတရားသွေးကိုရင်ပါဝင်ဆွေးနွေးတဲ့သူတွေစာရေးသားပေးဖို့သူတွေနဲ့တောတာရှင်တွေအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ
အောင်လွင်ဦးစီစဉ်တင်ဆက်တဲ့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာဒီကနေ့ညနေပိုင်း6နာရီခွဲကနေ9နာရီအထိထုတ်လွှင့်သွားမယ် VOA အစီအစဉ်တွေကိုတော့လိုင်းနိုမီတာ19.25တို့မှာဖမ်းယူနားဆင်နိုင်ပါတယ်ခုတော့ကျန်းစီနေတဲ့အချိန်တော်တွင်သတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကပြောပြပြပါဦးဗျာ
တင်တဲ့နိုင်ငံမှာဖြစ်ပေါ်နေတဲ့အစိုးရစန့်ကျင်ဆန္ဒပြပွဲတွေမှာစိမြဲကမ်းမဲ့ဖြစ်ပေါ်နေတာကြောင့်အတားအဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့ပြောဆိုနေကြတဲ့ကြားကပဲအခြေအနေတွေကိုထိန်းချုပ်လိုက်နိုင်မည်ဖြစ်ကြောင်းပြင်သစ်ပြည်ထောင်ဝန်ကြီးခရစ္စတိုဖာကတ်စတန်နဲကစနေနေ့မှာပြောကြားလိုက်ပါတယ်။ပါရီမြို့ကအထင်ကရရှောင်းဇလီဇေလမ်းမကြီးပေါ်မှာရောင်ပြန်အဝါရောင်အပေါ်အင်ဂျီဝတ်ဆင်ပြီးချီတက်ဆန္ဒပြနေသူတွေကိုတန်ကြပ်ကကားရဲ့အကူအညီနဲ့ရဲတပ်ဖွဲ့ဝင်တွေကအမျက်ရည်ပုံးနေနဲ့ပြစ်ခတ်ခဲ့ပါတယ်။ပြင်သစ်နိုင်ငံအတွင်းလူနေမှုစရိတ်တွေမြင့်တက်လာနေတဲ့အပေါ်ချစ်တဲ့ဆန္ဒပြနေကြတာဖြစ်ပါတယ်။အင်ပြူရဝန်ထမ်းအရာရှိချုပ်ဂျွန်ကယ်လီဒီနှစ်ကောင်မှာယာရုကနှုတ်ထွက်မဲ့အကြောင်းသမရထရန့်ကစနေနေ့မှာပြောကြားလိုက်ပါတယ်။2018ခုနှစ်ဇူလိုင်လကတည်းကစပြီးအင်ပြူရဝန်ထမ်းအရာရှိချုပ်တာဝန်ယူခဲ့တဲ့ကယ်လီရဲ့နေရာမှာဘယ်သူ့ကိုအစားထုတ်မယ်ဆိုတာကိုတော့သမရထရန့်ကချက်ချင်းပြောဆိုခြင်းမရှိသေးပါဘူး။ဒါပေမဲ့နောက်ထပ်တရက်နှစ်ရက်အတွင်းအစားထုတ်မဲ့သူကိုကြေညာမဲ့အကြောင်းသမရထရန့်ကပြောပါတယ်။နိုင်ငံအသီးသီးကစီအင်အားတွေဖြတ်သိမ်းခြင်းဟာကမ္ဘာညဉ့်ညံ့ရေးအတွက်အဓိကတော့ချက်ဖြစ်တယ်လို့ဝေးရောက်တိဘက်ဘာသာရေးခေါင်းဆောင်ဖုန်တော်ကြီးဒလိုင်းလာမာကစနေနေ့မှာပြောကြားလိုက်ပါတယ်။စီအင်အားတွေဖြတ်သိမ်းနေဆိုတဲ့နေရာမှာလဲနှစ်ဆင့်ရှိကြောင်းနဲ့အဲ့ဒါတွေကတော့စိတ်အတွင်းပိုင်းနဲ့အပြင်ပိုင်းဆိုင်ရာဆက်လက်နေပစ္စည်းတွေဖြတ်သိမ်းခြင်းဖြစ်ကြောင်းပြောပါတယ်။အိန္ဒိယနိုင်ငံနယူးဒယ်လီမြို့မှာကျင်းပတဲ့ကိုကျင်တရားနဲ့ပြောရှင်မှုဆိုတဲ့ခေါင်းစဉ်အခမ်းအနားမှာဖုန်တော်ကြီးဒလိုင်းလာမာကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပြီးအဲ့ဒီခန္ဓာကိုအိန္ဒိယလက်အောက်ခံဂျမုနဲ့ကက်ရှမီးယားပြည်နယ်အုပ်ချုပ်ရေးမှုဟောင်းလဲတက်ရောက်ခဲ့ပါတယ်။တိဘက်ဒေသကိုလွတ်လပ်ရေးပေးပါလို့သူ့အနေနဲ့တောင်းဆိုခြင်းမဟုတ်ဘဲတိဘက်ယဉ်ကျေးမှုကိုအသိမပြုပြီးကိုယ်ပိုင်အုပ်ချုပ်ခွင့်ပေးဖို့တောင်းဆိုနေခြင်းဖြစ်ကြောင်းလဲဖုန်တော်ကြီးဒလိုင်းလာမာကပြောကြားပါတယ်။ဒီကနေ့ဟာအပြည်ပြည်ဆိုင်ရာအာဂတိလိုက်စားမှုတိုက်ဖျက်ရေးနေ့ဖြစ်ပါတယ်။အာဂတိလိုက်စားမှုကြောင့်ကမ္ဘာစီးပွားရေးကိုနှစ်စဉ်ဒေါ်လာတန်ပေါင်း 1.6 ထရီလီယံနှစ်နာရတဲ့အကြောင်းကုလသမဂ္ဂကထုတ်ပြန်ထားပါတယ်ဒေါ်လာတန်ပေါင်း 1.6 ထရီလီယံဆိုတဲ့ပမာဏကကမ္ဘာအသက်တင်ကုန်ထုတ်လုပ်မှုရဲ့900ခိုင်နှုန်းတဲ့ကျော်လွန်ပါတယ်အာဂရီလိုက်စားမှုဟာအတိုင်းဝန်းအလုံးရဲ့လူမှုစီးပွားဖွံ့ဖြိုးတိုးတက်မှုတွေကိုဆွတ်ယုတ်စေတဲ့ပြင်းထန်တဲ့ရာဇဝတ်မရောက်တဲ့အကြောင်းကုလသမဂ္ဂကပြောဆိုထားပါတယ်ခင်ဗ
ျကျေးဇူးပါခင်ဗျသတင်းချင်းညွတ်ကိုကိုဇော်ဝင်းလိုင်ပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လုပ်ရမှုကမအီတန့်စင်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ဒီကနေ့မနက်အတွက် VOA အစီအစဉ်တွေကိုလိုင်းနိုမီတာ3040 48နဲ့လိုင်းလံမီတာ190တို့ကနေထုတ်လွှင့်ခဲ့တာပါ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ ကျွန်တော်ရှင်မြန်နဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေပြီးပျော်ရွှင်ပွေရာနေ့တစ်နေ့ဖြစ်ကြပါစေကျွန်တော်ညောင်ဝင်းအောင်ပ
This program has come to you from the Voice of America, Washington.